Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်သားရှင်များရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA American အသံရ2020ခုနှစ်ဒီဇင်ဘာလ14ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:30နာရီအထိ line တုံမီတာ1925 30နဲ့ line လမ်းမီတာ190ရုပ်ကနေထုတ်လွှင့်နေပါပြီရှင်။မနင်္ဂလာပါဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တင်တွေကိုတင်ပြပေးမှာပါကမ္ဘာဒေသအတော်များများမှာနေစဉ် COVID-19 ရောဂါကူးစက်မှုစံချိန်တင်တိုးလာနေတဲ့အတွက်ရောဂါထိန်းချုပ်နိုင်ဖို့အစိုးရအဖွဲ့တွေဖက်ကကန့်သတ်သားမြစ်ချက်တွေဆက်ပြီးတော့ချမှတ်နေပါတယ်ဥရောပဖက်မှာတော့ပိုကူသူတစ်တရမ3တန်းကျော်နဲ့သေဆုံးသူ12,000ကျော်ရှိတဲ့ဂျာမနီနိုင်ငံမှာတနင်္လာနေ့ကစပြီးတော့ဒုတိယအကြော်ကန့်သတ်မှုတွေပြန်ချမှတ်ထားပါတယ်American John Hopkins တက္ကသိုလ်ဆရာအရာဥရောပထဲမှာ COVID ကြောင့်သေဆုံးသူအများဆုံးရှိတဲ့ Britain ကိုကျော်ပြီးတော့အီတလီနိုင်ငံကသေဆုံးသူ6,400ကျော်အထိရောက်လာပါတယ်။အာရှဘက်မှာတော့ပိုကူးစက်မှုပြန်တိုးလာတဲ့တောင်ကိုရီးယားနိုင်ငံဆိုလ်မြို့တစ်ဝိုက်မှာပိုးစစ်ဆေးတဲ့နေရာ130ရှိထားသလိုနောက်ထပ်ပိုးစစ်ဆေးတဲ့နေရာ150တိုးချဲ့ဖွင့်လှစ်မယ်လို့အစိုးရကပြောပါတယ်။တောင်ကိုရီးယားမှာတနင်္ဂနွေနေ့ကပိုကူးသူတွေ1,000ကျော်ရှိပြီးဒီကနေ့မှာတော့918ဦးအထိကျသွားပါတယ်။တောင်ကိုရီးယားမှာတနင်္လာနေ့ထိပိုကူသူစုစုပေါင်း 4,300 ကျော်နဲ့သေဆုံးသူက989ဦးရှိကြောင်းကိုရီးယားကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါရယ်ကမ္ဘာမှာပိုကူသူရောသေဆုံးသူမှာအများဆုံးရှိတဲ့အမေရိကန်နိုင်ငံမှာပိုကူသူ16တန်းကျော်နဲ့သေဆုံးသူက3သိန်းကျော်ပါရယ်အမေရိကန်ပြည်ရင်ပိုကူသူဒုတိယအများဆုံးရှိတဲ့အိန္ဒိယမှာတော့ပိုကူသူ10တန်းနာကပ်နေပါပြီဂျွန်ဟော့ပကင်းတက္ကသိုလ်စစ်သားအရကမ္ဘာသဝပိုကူခံရသူ82တန်းကျော်နဲ့သေဆုံးသူကတိတိမ6တန်းကျော်ရှိပါရယ်အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကာကွယ်ဆေးကိုပထမဆုံးထုတ်ပေးရမယ့်ဦးစားပေးစင်ထက်မှာအင်မျိုးရောဝန်ထမ်းတွေအပါအဝင်အစ်စ်မြတ်အစိုးရတာဝန်ရှိသူတွေကိုသမ္မတဒေါ်နယ်ထရန့်ကထည့်သွင်းလိုက်ပါတယ်။အမေရိကန်မှာပိုကူးစက်မှုဒေါ်လာနဲ့ချိန်မှာကာကွယ်ဆေးအလုံးရေညတရမ6တန်းထုတ်ပေးမယ်ပထမဦးစားပေးအထုတ်ထက်မှာကျန်းမာရေးဝန်ထမ်းတွေလူအုံတွေကတက်ကြီးရွယ်ဦးတွေကိုထည့်သွင်းထားတာပါအမေရိကန်ကျန်းမာရေးတာဝန်ရှိသူတွေအတည်ပြုလိုက်တဲ့ Pfizer ရဲ့ကာကွယ်ဆေးတွေကိုမီရှိဂန်ပြည်နယ်ကလမဇူစက်ရုံကနေအေးလွန်ခံတွင်နဲ့တနင်္ဂနွေနေ့ကနိုင်ငံတော်ဝန်ကိုလေကြောင်းလိုင်းတွေနဲ့ပို့ဆောင်ပေးခဲ့ပါတယ်။အစောဆုံးတနင်္လာနေ့မှာကာကွယ်ဆေးထိုးပေးနိုင်မယ်လို့အမေရိကန်အစားအစာနဲ့ဆေးဝါးကုကရေးဌာန FDA အကြီးအကဲ Stephen Hahn က CNN သတင်းဌာနကိုပြောဆိုခဲ့တာပါ။ Pfizer ကာကွယ်ဆေးအလုံးရေ38,400ကျော်ကိုဆေးထုတ်လို့ရစက်ဝင်တွေကနေ truck ကနဲ့တယ်ဆောင်ခဲ့ကြတာလည်းဖြစ်ပါတယ်။နှစ်ကြိမ်ထိုးဖို့လိုအပ်တဲ့ COVID ကာကွယ်ဆေးကိုဒီဇင်ဘာလကုန်လမှာအမေရိကန်တန်း20လောက်ထိထိုးပေးနိုင်ခြင်းရှိတယ်လို့လည်း FDA ကပြောပါတယ်။အစိုးရရဲ့ကာကွယ်ဆေးထုတ်လွှင့်မှုဆိုင်ရာအကြံပေးအရာရှိချုပ်ဒေါက်တာ Moses Slawi ကလည်းမှတ်လကုန်လမှာအမေရိကန်တန်း100လောက်ဆေးထိုးပေးနိုင်ခြင်းရှိကြောင်း Fox News သတင်းဌာနကိုပြောဆိုခဲ့ပါတယ်။ Pfizer နဲ့မိတ်ဖက်ဂျာမန်ဆေးကုမ္ပဏီ BioNTech ထုတ်ကာကွယ်ဆေးတွေကို Britain, Canada, Bahrain, Saudi Arabia, Mexico နိုင်ငံတို့ကလည်းအတည်ပြုထားကြတာဖြစ်ပါတယ်။ဇန်နဝါရီလမှာစတင်မဲ့အမေရိကန်အထက်လွှတ်တော်သက်တမ်းတင်မှာဖေပါတီဖက်ကအမတ်နေရာအများစုရထားမလဲဆိုတာကိုအဆုံးဖြတ်ပေးမဲ့ဂျော်ဂျာပြည်နယ်ရွေးကောက်ပွဲမှာလူကိုယ်တိုင်ကြိုတင်မဲထဲတာတွေတင်းလာနေကစတင်ပါပြီ။နိုဝင်ဘာလမှာကျင်းပတဲ့ဂျော်ဂျာပြည်နယ်ကအမေရိကန်အထက်လွှတ်တော်အမတ်နေရာနှစ်နေရာမှာဘယ်သူမှအပြတ်အသတ်အနိုင်မရခဲ့ကြတဲ့အတွက်ရွေးကောက်ပွဲပြန်ကျင်းပတာပါ။အမေရိကန်အထက်လွှတ်တော်အမတ်နေရာတရားမှာ Republican Party ကလက်ရှိအမတ်50နဲ့ Democrat က48နေရာရထားပါတယ်။ပြည်ခရက်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီကအနိုင်ရထားတဲ့အတွက်အထက်လွှတ်တော်မှာမဲဆန္ဒပေးဆုံးဖြတ်တဲ့နေရာမှာ50-50နဲ့ထိပ်တိုက်ဖြစ်နေရင်သူ့သမ္မတရဲ့မဲနဲ့အဆုံးဖြတ်ပေးနိုင်ပါတယ်။ဒီမိုကရက်အနေနဲ့ဂျော်ဂျာပြည်နယ်ကအထက်လွှတ်တော်နေရာတစ်ခုစလုံးကိုအနိုင်ရမယ်ဆိုရင်တော့အထက်လွှတ်တော်မှာလူများစုဖြစ်သွားမှာပါ။အောက်လွှတ်တော်မှာဒီမိုကရက်တို့ကအမတ်နေရာအများစုကိုထိန်းချုပ်ထားတဲ့အတွက်လာမယ့်နှစ်တွေအတွင်းအမေရိကန်မူဝါဒတွေကိုဆုံးဖြတ်ဖို့ဂျော်ဂျာပြည်နယ်ရွေးကောက်ပွဲကပါတီနေရာစလုံးအတွက်တိတ်ကိုအရေးကြီးနေပါတယ်။Republican ဖက်ကအထက်လွှတ်တော်အမတ် Kelly Loeffler နဲ့အောက်လွှတ်တော်အမတ် David Perdue ကို Democrat ဖက်က Raphael Warnock နဲ့ John Ossoff တို့ကဝင်ရောက်ရှင်းပြနေကြတာလည်းဖြစ်ပါတယ်။ပြည်ပအစိုးရကိုစားလုတ်ကင်ပေးနေတဲ့ hacker တွေက American အဖွဲ့အစည်းအတော်များများရဲ့ computer တွေကို online ကနေထိုးဖောက်ဝင်ရောက်ခဲ့ကြတယ်လို့သမ္မတ Donald Trump အစိုးရအဖွဲ့ကသတင်းကနေနေ့မှာအသိအမှတ်ပြုပြောကြားခဲ့ပါတယ်။အမေရိကန်ဘာသာရေးနဲ့စီးပွားရေးဌာနကို cyber တိုက်ခိုက်ခံရတဲ့ဖြစ်ရပ်နောက်ွယ်မှာရုရှားနိုင်ငံရှိနေတယ်လို့ကြွမ်းကျင်သူတွေကယုံကြည်နေပါတယ်။ဒီတိုက်ခိုက်မှုဟာနှစ်ပိုင်းအတွင်းအမေရိကန်အစိုးရစနစ်ကိုအဆင့်မြင့်မြင့်တိုက်ခိုက်လိုက်တဲ့ကိစ္စတစ်ခုဖြစ်တယ်လို့သတင်းဌာနတွေကပြောပါရယ်ဒီကိစ္စကိုပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကစုံစမ်းစစ်ဆေးဖို့ပန်ကြားထားပြီးတော့လက်ရှိအချိန်မှာမှတ်ချက်ပေးဖို့မရှိကြောင်းစီးပွားရေးဌာနရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြပါရယ်အမိမြေလုံခြုံရေးဝန်ကြီးဌာနအောက်ကစိုက်ဘာလုံခြုံရေးဌာနနဲ့ FBI တို့ကဒီကိစ္စကိုစုံစမ်းစစ်ဆေးနေပါပြီဘလောက်ထိခိုက်မှုရှိခဲ့တယ်လဲတက်ခတ်ရတဲ့အကြောင်းရင်းနဲ့အခြားအေဂျင်စီတွေပါတက်ခတ်ခံခဲ့ရသလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး အင်တာနက်အပြင်တယ်လီကွန်မြူနီကေးရှင်းဆက်သွယ်မှုတွေနဲ့ပတ်သက်တဲ့အမေရိကန်မူဝါဒနဲ့ဆိုင်တဲ့သတင်းအချက်အလက်တွေကိုခိုးယူသွားတဲ့အဲ့ဒီစိုက်ဘာတိုက်ခိုက်မှုနဲ့ပတ်သက်လို့အမေရိကန်အမျိုးသားလုံခြုံရေးကောင်စီတာဝန်ရှိသူတွေအင်ဂျီရောမစနေနေ့ကတွေ့ဆုံဆွေးနွေးခဲ့ကြတယ်လို့ရိုက်တာသတင်းကဖော်ပြခဲ့ပါတယ်
တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညာတိုင်းဒိုမီတာ32 kHz 9383ညာတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
တော်ရရှင်များရှင်ကျမစုမမထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးကြပါရစေ။ EU ဥရောပသမဂ္ဂကနေဗီဒီနုတ်ဖက်ပြီးတဲ့နောက်ပိုင်း Brexit ကုန်သွယ်ရေးကိစ္စတွေနဲ့ပတ်သက်လို့သဘောတူညီချက်တွေမရသေးပေမဲ့ဗီဒီဝင်ကြီးချုပ် Boris Johnson အနေနဲ့ဆက်ပြီးတော့ညှိနှိုင်းမှုတွေလှုပ်သွားလိုတယ်လို့ဗီဒီစီးပွားရေးရာအတွင်းဝင် Alok Sharma ကတနင်္လာနေ့ကပြောဆိုလိုက်ပါတယ
်။ They we have decided the EU to continue discussions. Obviously there are a number of areas where we still need to make quite significant progress. But as the Prime Minister said, we need to make sure that we go the extra mile. It's what businesses want, it's what people in our country want, and that is precisely what we're doing. We're not going to be walking away from this.
ကျွန်တော်တို့အနေနဲ့ရှေ့ဆက်ပြီးတော့ဆွေးနွေးနေကြအောင်ပါပါ။ဝန်ကြီးချုပ်ဘက်ကလည်းဒီဆွေးနွေးပွဲတွေကနေကြောခိုင်းထွက်သွားဖို့မရှိပါဘူး။ဗီဒိန်ပြည်သူတွေဘက်ကလည်းကျွန်တော်တို့ရဲ့ကုန်သွယ်ရေးရှေ့ဆက်ဆောင်ရွက်သွားကြဖို့မျှော်လင့်နေပါတယ်။သူတို့ကလည်းဒီတိုင်းပဲဆောင်ရွက်နေကြပါတယ်လို့စီးပွားရေးရာအတွင်းဝင်က Sky သတင်းဌာနကိုပြောဆိုလိုက်တာပါ။ EU ဥရောပသမဂ္ဂနဲ့ဗီဒိန်တို့ကြားသဘောတူညီချက်မရသေးတဲ့ကုန်သွယ်ရေးကိစ္စတွေနဲ့ပတ်သက်လို့ဘယ်လိုရှေ့ဆက်သွားကြမလဲဆိုတာဆက်ပြီးဆွေးနွေးသွားကြဖို့တနင်္ဂနွေနေ့တုန်းကသဘောတူညီခဲ့ကြတာပါ။နှစ်ဖက်ကုန်သွယ်ရေးရာညှိနှိုင်းမှုတွေအတွက်ဗီဒိန်နဲ့ EU တို့နောက်ဆုံးနေ့အဖြစ်တနင်္ဂနွေနေ့ကိုသတ်မှတ်ချက်ရဲ့နောက်ပိုင်းဗီဒီဝင်ကြီးချုပ်နဲ့ဥရောပကော်မရှင်အကြီးအကဲတို့နှစ်ဖက်ကုန်သွယ်ရေးရာညှိနှိုင်းမှုတွေကြားပြည်လည်နိုင်မဲ့နည်းလမ်းတွေကိုဆက်ရှာဖို့ဆုံးဖြတ်ခဲ့ကြတာပါလွတ်လပ်တဲ့နိုင်ငံအဖြစ်ရည်တည်သွားမှာဖြစ်သလို EU ဥရောပသမဂ္ဂနဲ့ဆက်ပြီးဆွေးနွေးညှိနှိုင်းသဘောတူညီမှုတွေရဖို့လည်းကြိုးပမ်းသွားမှာဖြစ်တယ်လို့မစ္စတာရှာမာကပြောပါတယ်ရှင်တရုတ်တို့မဲခေါင်မြေဝမ်းပေါ်မှာတည်ဆောက်ထားတဲ့ဆယ်တွေရဲ့ရေမျက်နှာပြင်ကိုဂျိုရူးကနေပြီးတော့လေ့လာဆောင်ကြည့်မဲ့စီမံကိန်းတင်းနာနေကဆက်လိုက်ပါပြီအမေရိကန်တို့ရန်ပုံငွေပံ့ပိုးပေးထားတဲ့ဒီစီဇန်မှာတော့အရှိတောင်အရှဒေသတွေအင်အားကြီးနှစ်နိုင်ငံရဲ့ပြိုင်ဆိုင်မှုအရှိန်ကိုပိုတိုးသွားစေပါတယ်။မိုင်ပေါင်း 2,800 ရှည်လျားပြီးတော့မြေအောက်ပိုင်းရဲ့တောင်ဘက်မှာတော့မြန်မာလာအိုထိုင်းကမ်ဘောဒီးယားနဲ့ဗီယက်နမ်တွေကိုဖျက်ချော်စီးစစ်နဲ့လန်ကမ်လို့ခေါ်တဲ့တရုတ်တို့အခေါ်မဲခေါင်မြစ်ကအင်အားကြီးနှစ်နိုင်ငံအကြားအဓိကပြိုင်ဆိုင်စရာကိစ္စတစ်ခုဖြစ်လာတာပါ။တရုတ်ဆယ်တွေကရေတွေကိုထိန်းချုပ်ထားတာကြောင့်မြစ်ကြေးပိုင်းနိုင်ငံတွေကလူတန်း160ကျော်ရဲ့ငါးဖမ်းလုပ်ငန်းနဲ့စီးပွားရေးလုပ်ငန်းတွေထိခိုက်နေပါတယ်ဆိုတော့အမေရိကန်တို့ရဲ့သုတေသနတွေးရှိချက်ကိုတရုတ်တို့ကလက်မခံဘဲညှင်းဆိုထားတာပါဒီလိုမျိုးတရုတ်တို့ရဲ့မဲခေါင်မြစ်ပေါ်မှာတည်ဆောက်ထားတဲ့ဆယ်တွေရဲ့ရေမျက်နှာပြင်အပြင်မြေမျက်နှာပြင်ဆိုစုမှုကိုလည်းတီးခြားတိုင်းတာဖော်ပြသွားမှာဖြစ်လို့ဒီဒေသတွင်းမှာဘယ်နေရာဘယ်ဒေသတွေဟာပုံမှန်ထက်ဆိုစုမှုနှုန်းဒါမှမဟုတ်ပုံမှန်ထက်ပိုပြီး၆သွင်းမှုနှုံပိုနေတယ်ဆိုတာကိုသိရှိနိုင်မှာဖြစ်ပါတယ်။ဒါအပြင်ဒီဆယ်တွေကြောင့်ဘယ်ဒေသတွေမှာသဘာဝအတိုင်းမြင့်ရစီစဉ်မှုတွေထိခိုက်နေတယ်ဆိုတာကိုလည်းလေ့လာသိရှိနိုင်မှာဖြစ်ပါတယ်။တရုတ်ဆယ်တွေနဲ့တခြားနိုင်ငံကဆယ်တွေရဲ့ရေမျက်နှာပြင်တွေကိုစောင့်ကြည့်တိုင်းတာသွားမှာဖြစ်ပြီးတော့သတင်းချက်လက်တွေကိုအများသိအောင်ထုတ်ပြန်ပေးသွားမှာဖြစ်ပါတယ်ရှင်။ဆိုရီအာရေဗီးယားနိုင်ငံရဲ့စိတ်ကမ်းမြို့ဂျဒတ်မှာစိုက်ကပ်ထားတဲ့ရေနံတင်တင်မောတစ်စင်းဟာပြင်ပတိုက်ခိုက်မှုတစ်ခုကြောင့်ပောက်ကွဲမှုဖြစ်ပြီးတော့တင်မောမီးလောင်ခဲ့ရတယ်လို့တင်မောကုမ္ပဏီဘက်ကထုတ်ပြန်ပါတယ်။ဒီပောက်ကွဲမှုမှာတဦးတယောက်မှထိခိုက်ဒဏ်ရာမရခဲ့ပေမဲ့ကြီးမားတဲ့ထိခိုက်မှုရှိခဲ့တယ်လို့ BW Right ရေနံတင်တင်မောပိုင်ရှင်ကပြောပါတယ်။လောင်ကျွမ်းမှုတွေကိုမီးငြိမ်းတန်နိုင်အောင်တင်မောငယ်လေးတွေနဲ့ကန်းချေဆောင်ပြီးသက်တင်မောတွေကဝိုင်းကူညီပေးခဲ့ကြရပါတယ်။ဒီရေနံတင်တင်မောဘက်ကရေနံတချို့ပင်လယ်ထဲယိုစိမ့်ကျနိုင်ခြင်းရှိပေမဲ့တင်မောပေါ်မှာတင်ဆောင်လာတဲ့ရေနံပမာဏကပောက်ကွဲမှုမဖြစ်ခင်ရှိနေတဲ့ရေနံပမာဏနဲ့အတူတူလောက်ပဲရှိနေသေးတယ်ဆိုတာတိုင်းထွာသိရတယ်လို့ကုမ္ပဏီကပြောပါတယ်ဒီပောက်ကွဲမှုနဲ့ပတ်သက်ပြီးဘာကြောင့်ဖြစ်ရလဲဘယ်သူလက်ချက်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးပြီးခဲ့တဲ့လကတော့ sorry ရဲ့ရေနံတင်တင်မောတစ်စင်းဘုံပောက်ကွဲမှုကိုရီမင်ကဟူတီတပုန်ရဲ့လက်ချက်ဖြစ်တယ်လို့ sorry အာနာပိုင်ဒီဘက်ကဆွဆွဲပြောဆိုထားပါတယ်ရှင် ထိုင်းနိုင်ငံရဲ့ဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲနိုင်ရေးနိုင်ငံတော်ဝန်ကမြို့နယ်ခရိုင်အလိုက်ရွေးကောက်ပွဲလေးတွေကနေစတင်နိုင်မှုစူးစမ်းနေကြပါတယ်။ထိုင်းနိုင်ငံအတွင်းမှာမြို့နယ်ခရိုင်ကြီးရွာရက်ကွက်အုပ်ချုပ်ရေးမှုတွေရွေးချယ်တဲ့အခါမှာကာလကြာရှည်မျိုးရိုးစင်ဆက်ဆက်ပြီးတော့အုပ်ချုပ်နေတဲ့အစင်လာတကနေပြောင်းလဲနိုင်ရေးထိုင်းနိုင်ငံကလွှတ်တော်အမတ်ဟောင်းနေစုစည်းထားတဲ့အဖွဲ့ကကြိုးပမ်းနေတာဖြစ်ပါတယ်။ဆက်အနာတင်လိုက်တဲ့2014ခုနှစ်ကနေစ9နှစ်အကြာထိုင်းနိုင်ငံတော်ဝန်ခရိုင်အလိုက်အုပ်ချုပ်ရေးမှုအစီရွေးကောက်ပွဲတွေကို2020ခုနှစ်နောက်ပိုင်းပထမဦးဆုံးအကြိမ်ပြန်လဲစတင်ကျင်းပတော့မှာလည်းဖြစ်ပါတယ်ဒီဥပဒေပြုလွှတ်တော်ဟောင်းအုပ်စုရဲ့ကြိုးပမ်းမှုဟာပြီးခဲ့တဲ့လတွေကနေစလို့ထိုင်းနိုင်ငံတွင်ចောင်းသားတွေဥဆောင်ခဲ့တဲ့ဒီမိုကရေစီရဲ့ပြုပြင်ပြောင်းလဲလှုပ်ရှားမှုတွေနဲ့ယက်တီချက်တွေတူညီနေတဲ့ဒီမိုကရေစီဖော်ဆောင်ရေးအတွက်ဖြစ်ပြီးတော့ဒီရွေးကောက်ပွဲမှာရှင်ပြိုင်မဲ့ရာချီတဲ့ကိုယ်စားလှယ်လောင်းတွေအတွက်စူးစမ်းပန်းစားစီယုံလှုပ်ဆောင်ပေးနေကြတာပါထိုင်းပြည်သူတွေကိုသိစေချင်တာကတော့တကယ်ပဲထိုင်းနိုင်ငံထဲမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုလိုလားတယ်ဆိုရင်အခြေခံကျတဲ့ရက်ကွက်မျိုးနဲ့အစ်စ်ရွေးကောက်ပွဲတွေကနေနိုင်ငံရေးအရပြုပြင်ပြောင်းလဲရေးအခြေခံအကျဆုံးဖြစ်တယ်ဆိုတာသိဖို့လိုပါတယ်လို့ဒီလှုပ်ရှားမှုကိုဦးဆောင်တဲ့ထွန်းနတ်တွန်ဂျွန်ဂရန်ခစ်က VOA ကိုပြောပါတယ်ထိုင်းနိုင်ငံတွင်မှာပြီးခဲ့တဲ့နှစ်ကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲကြီးကနေစစ်အုပ်ချုပ်ရေးစနစ်ကနေလူလူကရွေးချယ်တဲ့ပြည်သူအစိုးရအဖြစ်ပြောင်းလဲဖော်ဆောင်နိုင်ခဲ့တယ်ဆိုပေမဲ့ဒီရှင်ပြိုင်မှုမဲရလက်တွေကတော့အစ်စ်အမှန်မဟုတ်သေးဘူးလို့ထိုင်းပြည်သူအများစုကယူဆနေကြဆဲဖြစ်ပါတယ်ရှင် ဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့ဒီဇင်ဘာလ14ရက်နေ့တနင်္လာနေ့အတွက်နောက်ဆုံးရသတင်းပေးပို့ချက်တွေသတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိသလိုသောရရှင်တွေအတွက်ဒီဇင်ဘာတေးလက်ဆောင်သတင်းတပုတ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင
်စင်တော်ဝင်းမင်ပါရေကောက်ပွဲအနိုင်ရလက်ရှိအစိုးရပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့မကြာခင်ကပဲဗိုလ်လုံးမှုဆောင်အစည်းအဝေးကျင်းပပြီးရှိအစိုးရဖွဲ့စည်းရေးမှာတိုင်းနာပါတီတွေနဲ့ညီတိုင်းမှုပြင်ဆင်နေတာကိုဒီတာဝန်ပေးခံရသူတွေကတူဦးဖြစ်တဲ့မကွေးတိုင်းဝန်ကြီးချုပ်နဲ့ဒီ NLD ပါတီအထွေမှုသုံးဒေါက်တာအောင်မိုးညိုကိုမေးရမှာအခုလိုဆက်ရှင်းပြပါတယ်
ကျွန်တော်တို့ပြီးခဲ့တဲ့တနင်္လာနေ့တရဘိုလ်လုံးမှုဆောင်ဖွဲ့စည်းဝေးမှာကျွန်တော်တို့ကဒီကျင်းရေးထုတ်ပေးတယ်ထုတ်တဲ့ပုံမှာတိုင်းရင်းသားတွေကလည်းပဲအစိမ့်ဝန်စားမှုပြတယ်အဲ့လိုပြတဲ့အတွက်ကြောင့်တိုင်းရင်းသားတွေနဲ့စကားပြောဖို့ဆိုပြီးတော့ကျွန်တော်တို့ဒါကျွန်တော်ရဲ့အောင်မိုးညိုရဲ့နောက်တစ်ခါအမာကြီးတော်နန်းချင်းတွင်းမြေကရင်ဝင်ကြီးချုပ်ရဲ့နောက်တစ်ခါကချင်ပြည်နယ်ရဦးရင်ထွန်းခမ်းတော်ဆန်ရဲ့သူတို့သုံးယောက်ကိုတာဝန်ပေးတာပဲအဲတာဝန်ပေးပြီးတော့တိုင်းရင်းသားတွေနဲ့စကားပြောဖို့အဲ့ဒါတွေလည်းပဲကျွန်တော်တို့ကအခုဘယ်ရက်သွားမလဲနော်ဆိုတာတွေကိုအဲကျွန်တော်တို့တိုင်းပင်ညီနိုင်နေပါတယ်တရားဝင်ကျွန်တော်တို့ကဒီကိစ္စတွေကိုဆောင်ရွက်မယ်ဟဲ့လားဒီမှာကျွန်တော်တို့တိုင်းရင်းသားပါတီများမှာအကြောင်းပြနေစီးရင်လဲကျွန်တော်တို့မှာရှိထားပါတယ်လက်ခံထားတဲ့ပါတီအဲ့မှာတိုင်းရင်းသားပါတီ7ပါတီကကျွန်တော်တို့စီကိုအကြောင်းပြန်ထားတာရှိတယ်မြန်မာနိုင်ငံအထူးဒေသနှစ်ဝပြည်နယ်အစိုးရနော်ပါတီအမည်တွေကတော့နောက်တစ်ခါကချင်ပြည်နယ်ပြည်သူ့ပါတီ KSPB ချမ်းပြည်နယ်အစီအပိုင်းအထူးဒေသလေးအကြောင်းပြန်နေတော့ပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီအကြောင်းပြန်နေနောက်တစ်ခါလီစုအမျိုးသားဖွံ့ဖြိုးတိုးတက်ပါတီကရင်ပြည်သက်ပါတီငြိမ်းချမ်းရေးအဖွဲ့ဒနုအမျိုးသားများအဖွဲ့ချုပ်ပါတီအစသည်ဖြစ်ပေါ်လေနော်အဲ့ဒါတွေကိုကျွန်တော်စီကိုအကြောင်းပြန်ထားတာရှိတယ်အဲ့တော့ကဒီအဖွဲ့တွေနဲ့ကျွန်တော်တို့ကစကားပြောမယ်တွေ့ဆုံဆွေးနွေးခဲ့ရဖို့တော့စကားပြောမယ်နောက်တစ်ခါဒီကျွန်တော်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘ ഹു ကဘာဒီဘာဒီကိုဆွေးနွေးခြင်းတော့ဘာဒီဘာဒီကိုညွှန်ကြားမလဲဆိုတာတွေကျွန်တော်တီးပြီးတော့ကျွန်တော်တို့ကရှန့်သွားမလားသွားမလားဒီနေ့စီလင်းနေပါတယ
်ဟုတ်ကဲ့ဆရာဒီနေရာမှာဆရာတခြားပါတီကြီးတွေဖြစ်တယ်ရွေးကောက်ပွဲမှာလည်းတစုံတရာနိုင်ထားတယ်ပေါ့နော်ရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်နဲ့နောက်ရခိုင်မျိုးသားပါတီတို့နောက်မွန်တို့ပဲရောဆရာတို့အခြေဆက်ရထားပြီလားဆရာ
ဟုတ်ကဲ့ဒီမှာရှန်တိုင်းသမားဒီမိုကရေစီအဖွဲ့ချုပ်ကတော့ဒီမှာကျွန်တော်ရထားတဲ့ဟိုအကြောင်းပြန်ကြားချက်ပါတီအဖွဲ့အစည်း12ခုထဲမှာတော့သူမပါသေးဘူးဗျမွန်ညညရေးပါတီကတော့ဒီနယ်မှာသူတို့လွတ်တော်96နေရာနိုင်တယ်ကျွန်တော်တို့စီကိုတုံ့ပြန်ပြီးအကြောင်းပြန်နေတဲ့အထဲမှာရခဲ့တဲ့စာထဲမှာမွန်မပါသေးဘူးရခိုင်လည်းမပါသေးဘူးဗျသူတို့စီကအကြောင်းပြန်နေဟာပဲရှိသေးတယ်ဘာမှကျွန်တော်ကဒီကဟိုဒီရဒီရဒီရကိုလာမယ်ဥမာဖြစ်ပေါ်ဗျာဟဲ့လားအားဒီမှာဟိုအဲဒီဇင်ဘာလကိုလာမယ်ဇန်နဝါရီလာတဲ့လာမယ်အဲ့ဒါဘာမှကိုကျွန်တော်မချိစရသေးဘူးတရားဝင်ကိုစတင်မှုကျွန်တော်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုစတင်မှုကျွန်တော်ကဆောင်ရွက်နေတယ်ဘာဖြစ်လို့လို့ဆိုတော့ကကျွန်တော်တို့ကြောကြားချက်ကမ်းလှမ်းချက်ကိုကြီးညာချက်ကိုတုံ့ပြန်တဲ့အဖွဲ့တွေရှိသလိုမျိုးเนาะတုံ့ပြန်တာကတစ်ဖွဲ့เนาะပါတီအဖြစ်ထောင်ထားတဲ့နေရာလည်းပဲအများကြီးပဲရှိတယ်လीနော်အဲ့မှာနိုင်တာတွေကလည်းပဲအလိုမောင်းတတိပုဂ္ဂလာရောဘာလို့နိုင်တာလို့ဆိုလို့ရှိရင်နိုင်ငံရေးပါတီက20ရှိတယ်လीအဲ့နိုင်ငံရေးပါတီ20အလုံးနဲ့လည်းကျွန်တော်တွေ့နိုင်မှာမဟုတ်ဘူးတွေ့မှာမဟုတ်ဘူးเนาะအဲ့တော့ဘယ်အဖွဲ့နဲ့တွေ့ရင်လုံးဘယ်အဖွဲ့နဲ့တွေ့ရမှာတို့ စိတ်ဝင်စားမှုပြတာနိုင်ငံရေးပါတီလာနောက်ကဟိုကိုပဲအုပ်ချုပ်ခွင့်ရတဲ့အဖွဲ့တွေအဲ့ဒါတွေရှိသလိုရွေးကောက်ပွဲမှာနဲထားတဲ့ပါတီတွေလည်းရှိတော့အားလုံးနဲ့တော့တွေးလို့ရမှာမဟုတ်ဘူးအဲ့တော့ဘယ်အဖွဲ့နဲ့ဘယ်အဖွဲ့နဲ့တွေးဘယ်အဖွဲ့နဲ့တော့ညီတိုင်းပါတီလိုက်ရောမယ်ပါတီကတော့မလိုက်ရောနိုင်ဘူးစသည်ဖြင့်အဲ့ဒါကိုကျွန်တော်တို့ကဟိုလူကြီးတွေရဲ့တရားဝင်လမ်းညွှန်မှုကိုခံမှုကိုစောင့်ရနေပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဘယ်အဖွဲ့နဲ့ဟိုပထမဆုံးဆွေးနွေးဖို့ရောဆရာတို့ဦးစားပေးသတ်မှတ်ထားတာရှိလား
အဲအရာဒီဘယ်ဖွင့်နေတွေ့မယ်ဦးစားပေးသမတာတော့လောလောဆယ်ရောညီညာချက်မရှိသေးပါဘူးเนาะဥမာကျွန်တော်တို့တီးရတော့ခင်းစလောက်ကတော့ဒီဟွာပေါ့ဟိုစဉ်းစားကြည့်မိတာတော့ပေါ့လမ်းကြောင်းတင်တာတို့ဘာတို့ကတော့အဲကြရသွားမလားအကြရပြီးရင်ရှမ်းသွားမလားအမုံလဲဝင်ဦးမလားဒါမျိုးလေးတွေလောလောဆယ်ရောစဉ်းစားနေကြရှိပါတယ်အဲ့ဒီအတိအကျညွှန်ကြားချက်ကတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရမှာပါဒုတိယဥက္ကဋ္ဌဆရာစုံမြင့်မောင်ဆရာရမှာပါဘာဖြစ်လို့ဆိုတော့အားလုံးတီးပြီးဖြစ်တဲ့အတိုင်းပဲเนาะဥက္ကဋ္ဌရဲ့ဒုဥက္ကဋ္ဌတီးရဲ့ကကျွန်တော်နိုင်ငံရေးပါတီတွေမှာကျွန်တော်တို့ကရွေးကောက်ပွဲပြီးကြရတယ်လို့ဘာဝင်ပတ်သက်ခြင်းမရှိတော့ကျွန်တော်တို့ကဒီကိစ္စတွေဆောင်ရွက်လို့ရှိရင်ဒုတိယဥက္ကဋ္ဌနှစ်ဖြစ်တဲ့ဆရာစုံမြင့်မော်ရှိုစာတင်မယ်စာတင်ပြီးတော့သူ့ဆရာညွှန်ကြားချက်အတိုင်းကျွန်တော်တို့ကကြရသွားဆူသွားမယ်အမွန်သွားဆူသွားမယ်ဒါရှမ်းသွားဆူသွားမယ်အဒီတောင်ပလောင်သွားဆူသွားမယ်သူတို့အဖွဲ့ကထိတ်ကညွှန်ကြားချက်အတိုင်းကျွန်တော်ဆောင်ရွက်မှာပါကျွန်တော်ထင်တာတော့ရခိုင်အမျိုးသားပါတီ9နေရာနိုင်ငံတော်လည်းပဲရခိုင်ကတော့လုံခြုံရေးအရာသွားလို့ရမယ်လို့မထင်ဘူးဗျတီနယ်လွတ်တော်မှာ29နေရာနိုင်ငံထားတဲ့ကျန်တဲ့အနေနဲ့ဒီမိုကရေစီအဖွဲ့ချုပ်ပါတီကိုမတွေ့နဲ့ဆိုတာမျိုးကတော့ကျွန်တော်တို့ကမတွေ့ဘူးဆိုတာမျိုးကတော့မရှိပါဘူးเนาะအများကြီးနိုင်ထရဆိုတော့သူနဲ့တွေ့ဖို့အလားအလာအမတန်များပါတယ်ဒါကတော့ညွှန်ကြားချက်ကိုစောင့်မှာပေါ့ကျွန်တော်ကသွားမယ်တွေ့မယ်ညွှန်ကြားခိုင်းတဲ့အတိုင်းကျွန်တော်တာဝန်ယူမယ်ဆောင်ရွက်မယ်အတက်နဲ့ဆိုတိုင်းတိုင်းညီကိုတွေနဲ့အတင်ပြအောင်နားလည်မှုရှိအောင်သူတို့ကဘာလို့လူလာတာတို့သူတို့ဘာလို့ဖြစ်စီချင်တာတို့ချို့တော်မှာဘာဖြစ်စီချင်တာတို့အစိုးရမှာဘာဖြစ်စီချင်တာတို့ဒါတွေကိုကျွန်တော်မေးမယ်အဲ့လိုမေးခွင့်တရားဝင်သွားခွင့်ရဖို့အတွက်ကိုเนาะဒီလူသားဒီမိုကရေစီဘယ်ကြောင့်ဘိုးအလုံးမူဆောင်ဖွဲ့ဒုဥက္ကဋ္ဌနှစ်ဖြစ်တဲ့ဆရာဒေါက်တာစွန်မြတ်မော်စီကိုကျွန်တော်ကိုတင်ပြဖို့စာချပြစုနေပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာကျွန်တော်ဝင်းမမ
ကိုဖိကယောဂကူဆတ်မှုတွေကြောင့်ရနာထားရတဲ့ပြည်ရင်းလေကြောင်းလုပ်ငန်းတွေကိုဒီတစ်ပတ်တည်းပြန်ဆဖို့ပြင်ဆင်နေတဲ့အကြောင်းတင်ဆက်ပေးချင်ပါတယ်ကျွန်မကတော့စုစုပါကယောဂါကြောင့်စက်တင်ဘာလဆန်းကလေးကပြန်လည်ဝင်ပိတ်ထားတဲ့ပြည်ရင်းလေကြောင်းလိုင်းတွေကိုဗုဒ္ဓဟူးနေ့ကစပြီးပြန်လည်ခွင့်ပြုတော့မှာဖြစ်ပါတယ်။လေကြောင်းခရီးစဉ်တွေပြန်လည်စတင်ရမှာတော့ကယောဂါကောင်းဝေးစီမင်းစည်းကမ်းတွေနဲ့အညီစတင်တော့မှာဖြစ်ကြောင်းလဲပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးဝင်းခန့်က VOE ကိုပြောပါတယ်
။နိုင်ငံတော်ရဲ့ဆန်းတော့ပြန်ဖွင့်စေခြင်းနဲ့ဒါကအရေးကြီးတာဒီချိန်မှာကုသယောဂါကအချိန်နဲ့ကျင်းတ်လောက်တဲ့အထိဒိမ့်သိမ့်နိုင်တယ်လို့မယူဆကြဘူးဖြစ်နေတယ်လေလောလောဆယ်တော့လေအဲကြောင့်အရေးကြီးတာကကျွန်တော်တို့ပြန်တမ်းဖို့တော့ဆောင်ရွက်ဖို့မူအားဖြင့်အပေါ်အသဘောတူလိုက်တယ် policy ရှိရသို့တော့ဟို SOP ထွက်လာမှာပေါ့နော် SOP ထွက်လာမှာအဲ့ဒီ SOP ကိုလည်းတက်ဆိုင်ရာတိုင်းဒေသကြီးပြည်နယ်တွေအစိုးရတွေလည်းကြီးကြီးနက်နက်ဟိုရှိပြီးဆိုရင်အဲ့တော့မှကျွန်တော်တို့ဟိုတကယ်တကယ်လက်တွေ့ပြန်နိုင်မယ်နေထားပါ
ပြည်ရင်းလေကြောင်းလိုင်းတွေပြန်စတင်ဖို့ရပိုင်းလောက်တာလိုတော့ပဲမဲ့အဲ့ဒီခီးစင်တွေမှာလိုက်ပါချမဲ့ခီးသွားတွေအတွက်ကဲယောဂါကာလချမ်းမာရေးစံသတ်မှတ်ချက်တွေကိုတော့တရားဝင်ထုတ်ပြန်ထားတာမရှိသေးပါဘူးချမ်းမာရေးနဲ့အကစားဝန်ကြီးဌာနကတော့အသေးစိတ်အချက်အလက်တွေကိုမကြခင်မှာထုတ်ပြန်ပြီးတော့မှဖြစ်ပြီးပြည်ရင်းလေကြောင်းခီးသည်တွေလိုက်နာရမယ့်အချက်တွေနဲ့လေရင်အမှုတန်းတွေအပါအဝင်မြေပြင်ဝန်ဆောင်မှုလုပ်ငန်းတွေနဲ့လေဆိပ်မှာတာဝန်ထမ်းဆောင်သူတွေပါလိုက်နာရမယ့်အချက်တွေအပြင်ကိုဗစ်ရောဂါကိုရှိမရှိကျန်းမာရေးဆေးဆစ်ချက်နဲ့ပတ်သက်လို့အဓိကထားပါဝင်မှဖြစ်တယ်လို့ဗဟုကုသရောဂါတိုက်ခိုက်ရေးဌာနကညွှန်ကြားမှုဒေါက်တာခင်ခင်ကြီးက VOA ကိုပြောပါတယ်
။ Domestic flight တွေကို16ရက်နေ့မှာပြန်လည်ပြည့်စုံဖို့ကိစ္စကိုကျမတို့ကျန်းမာရေးအားကောင်းဝန်ကြီးဌာနရဲ့ပို့ဆက်ဝန်ကြီးဌာနရဲ့နှစ်ခုဝန်ကြီးဌာနနှစ်ခုပူးပေါင်းပြီးတော့ကျမတို့ဆောင်ရွက်တာဆောင်ရွက်ပြီးပါပြီ။အဲ့ဆိုပြီးအဲ့ဒါတွေကိုသက်ဆိုင်ရာဝန်ကြီးဌာနကိုပြန်ပြီးတော့အဲ့ဒါနေဖို့ဆက်ကြီးချက်ကိုကဲကော်မတီကိုဆက်တင်มาဖြစ်ပါတယ်။အဲ့ဒါဆိုတော့ဒီကသူရဲ့တမရရမတန်မြန်မှာဆက်လာပြီးတော့အကောင့်တက်ထွန်နိုင်မှာဖြစ်ပါမယ်။ဒီရစ်ပုံမှန်လေးကြောင့်ခုနပြေးဆွဲတဲ့အခါမှာဒီစံတတ်မှတ်ချက်များတော့ကျမတို့ဒါ version 2.1 ဆိုပြီးတော့ဒါကျမတို့13/12/2020ရဲ့အနေနဲ့ဒါရေးဆွဲတင်ပြထားတာဖြစ်ပါတယ်။ဒါဆိုတော့ဒါမကြောင်ရင်အချိန်တွင်းမှာတော့အကောင့်တက်ထွန်လာမှာဖြစ်ပါတယ်။
သုံးလကျော်ကြာရန်နာထားရတဲ့အတွက်အလုပ်ကိုင်းတဲ့လေကြောင်းလုပ်ငန်းတွေမှာထိခိုက်မှုတွေကြုံခဲ့ရပြီးတဲ့နောက်လုပ်ငန်းတွေပြန်လည်စတင်ဖို့အစိုးရကခွင့်ပြုလိုက်တာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုတွေရှိနေစေဖြစ်တာကြောင့်လုပ်ငန်းတွေပြန်စရမှာကျန်းမာရေးလမ်းညွှန်ချက်တွေနဲ့အညီဆောင်ရွက်နိုင်မှုပြင်ဆင်ထားတယ်လို့လည်း MAI လေကြောင်းလိုင်းရဲ့ Operation တာဝန်ခံဦးခက်ခမ်းမောင်ကပြောပါတယ်
။က ကျွန်တော်တို့လည်းကိုပိုင် SOP တွေရှိတယ်အဲ့ဒါအပြင်ကျွန်တော်ကကျွန်တော်တို့ကြောင်းလိုက်ကြတော့ကျွန်တော်တို့ကဥပမာကျွန်တော်တို့ဒီကနေ့ကျွန်တော်တို့မြန်နေရရန်ကုန်ကနေကျွန်တော်မန္တလေးနေမြစ်ချနာသွားမယ်ပေါ့နော်ကြီးတယ်ကလည်းရန်ကုန်နေဟိုမန္တလေးခီးတဲ့ပါမယ်အဲ့ဒါမျိုးပါမယ်ဆိုရင်ကျွန်တော်တို့ကတော့ရန်ကုန်နေမန္တလေးရောက်မယ်ရောက်ပြီဆိုရင်အဲ့မှာကျွန်တော်တို့ကဆင်းသွားတဲ့ခီးတယ်ရဲ့ထိုင်ကုန်နေနေရာတွေပေါ့နော်အဲ့နေရာတွေမန္တလေးမှာရှိတယ်ကျွန်တော်တို့ရဲ့ဝန်ထမ်းတရားတန်ရှင်းဝန်ထမ်းတွေကသူတို့ PP ဝတ်စုံပြီးဝင်မယ်ပြီးအပေါ်မှာတက်လာမယ်တက်လာပြီးဟိုကျွန်တော် disinfection တွေပေါ့နော် disinfection တွေလုပ်မယ်
ပြည်ရင်းလေဆောင်လိုင်းတွေပြန်လည်ပြေးဆွဲပြီးသတင်းနှစ်ပတ်လောက်အကြာ၈နှစ်ဆန်းမှာပြည်ပလီကျောင်းခီးစဉ်တွေစတင်နိုင်မှုလည်းပြင်ဆင်နေပါတယ်။ကာယောဂါကူးစက်မှုတွေကြောင့်ပြည်ရင်းပြည်ပလီကျောင်းခီးစဉ်တွေရန်နာတာပါဝင်သွားလာလှုပ်ရှားမှုတွေကိုကန့်သတ်ခဲ့ရတဲ့အတွက်မြန်မာနိုင်ငံရဲ့ခီးသွားလုပ်ငန်းမှာ80ရာခိုင်နှုန်းကျော်ထိခိုက်ခဲ့ရကြောင်းလည်းမြန်မာနိုင်ငံဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ကျမိုင်းနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မော်လယ်ပိုင်းထုတ်ပြန်ပြီးချိန်အထိမြန်မာနိုင်ငံမှာကိုဗစ်ကာယောဂါကြောင့်သေဆုံးသူ 2,200 ကျော်နဲ့ကူးစက်သူအတူပြုလူနာပေါင်းကတော့ 38,000 ကျော်ရှိနေပါလိမ့်ရှင်။ကျမကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာပါ။
ဘေကယောဂကြောင့်ဒီနှစ်ဆန်းကတည်းကပိတ်ထားရတဲ့တရုတ်နိုင်ငံနေဆက်မူဆက်နေဆက်ကုန်သွယ်ရေးဂိတ်တစ်ခုကိုဒီနှစ်ပဲပထမဆုံးအကြိမ်ပြန်ဖွင့်လိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။မြန်မာနိုင်ငံမှာကိုဗစ်ယောဂရေးစထွေရဲ့ AB လာကစားလို့ပိတ်ထားရတဲ့မူဆက်105မိုင်ကုန်သွယ်ရေးစုံအဓိကဝင်ပေါက်ဖြစ်တဲ့မန်ဝိုင်းဂိတ်ကိုဒီကနေ့ဒီဇင်ဘာ14ရက်ကစပြီး24နာရီပြန်ဖွင့်လိုက်တာပါ။ကယောဂါကာလာကန့်သက်ချက်ဒီကြောင့်ကုန်စည်စည်းစင်းမှုမှာအဟန့်အတားတွေဖြစ်နေရတဲ့အခြေအနေကိုနှစ်နိုင်ငံတောင်ရှိသူတွေဆွေးနွေးခဲ့ပြီးရတဲ့နောက်ဒီကနေ့စပြီးဆယ်ရက်ကြာစံသက်ကာလာအဖြစ်ဖွင့်လှစ်လိုက်တာဖြစ်ကြောင်းမူဆယ်မျိုးအခြေဆိုင်စံကုန်စည်တိုင်းဒုဥက္ကဋ္ဌဦးမင်းသိန်းက VOA ကိုပြောပါတယ်
။ခရီးရည်ရအစည်းအဝေးမှာတင်ပြတယ်ကျွန်တော်တို့ဒီမောင်ဝင်းပေါက်ကို24နာရီဖွင့်ပြီးလို့ဆိုပြီးတော့တင်ပြတော့ဒီကနေ့24ရက်နေ့ကစပြီးတော့24နာရီဆယ်ရက်စံသက်ကာလာအဖြစ်ဖွင့်ပေးတယ်နမမေကသင်္ဘောက်ကိုလည်း6ဘိန်းကားလေးလေခါလီကားလေးကိုဝင်တော့ခင်ပြုလို့စီစဉ်နေကြဒါဒီကနေ့တိတော့မဖွင့်နိုင်ဘူးနမ3ကဖာဆန်ကိတ်ကိုလည်းအချိန်တိုးမြင့်ပြီးတော့ဖွင့်နေပေးဖို့တောင်းဆိုထားတယ်အဲ့ဒါတော့စီစဉ်ပေးမယ်တဲ့နောက်ကျင်းဆန်းကြော့ကိတ်ကိုလည်းဒါ7နာရီလောက်စီတိုးမြင့်ပြီးတော့ဖွင့်ပေးဖို့အဲ့ဒါတော့တောင်းဆိုထားတယ
်မန်ဝိုင်းကိတ်ကို24နာရီဖွင့်ပေးလိုက်ပြီးဆိုပေမဲ့လည်းလူတွေဖြတ်တန်းခွင့်မရသေးပဲကုန်ကားတွေပဲရင်မောင်းအစားထိုးစနစ်နဲ့တရုတ်ဘက်ကဝင်ဝင်ပြုမှာဖြစ်ပါတယ်လူဝင်မှုကြီးကြပ်ရေးအကောက်ခွန်လုံးကြုံကြီးစရဲနှစ်ဖက်တောင်ရှိသူတွေကစမ်းသပ်ဖွင့်လှစ်တဲ့ကာလမှာအစဉ်ပြေမှုရှိမရှိစောင့်ကြည့်သွားမယ်လို့ဆိုပါတယ်။မြန်မာမူဆယ်ကုံသွေးဌာနတောင်ရှိသူတွေနဲ့ယူနန်ပြည်နယ်ရွှေလီမြို့တော်ဝန်ကဲဟုံပြည်နယ်ကွဲကုံသွေးမှုဦးစီးဌာနတောင်ရှိသူတွေဒီဇင်ဘာလ9ရက်အစည်းအဝေးမှာမြန်မာဘက်ကကုန်ကားတွေထောင်ထဲချပြီးပိတ်နေတဲ့အခြေအနေကိုတင်ပြပြီးပြန်ဖွင့်ပေးစေချင်တဲ့သဘောထားကိုဆွေးနွေးခဲ့တာပါ။အဲ့ဒီအစည်းအဝေးမှာမြန်မာဘက်ကတောင်းဆိုရတဲ့အခြေအနေနဲ့ပတ်သက်လို့မူဆက်ခရိုင်အုပ်ချုပ်ရေးဒုတိယညွှန်ကြားရေးမှူးဦးမောင်တန်းကအခုလိုပြောပါတယ်
။တရုတ်ဘက်ကလည်းတို့ဟိုအပေါ်ကအထက်ပွင့်ကြီးတွေတို့တင်ပြထားတယ်။ဟိုအစဉ်ပြေတော့မယ်လို့လည်းဆွေးနွေးတယ်ဗျ။တို့ကျန်တဲ့အပေါက်တွေကတို့ဖြေလျှော့လို့ရှိရင်တော့ပြန်ဖွင့်မှာပေါ့ဗျ။အခုလုံးလုံးစေတော့ဒီကျန်တဲ့ဂိတ်ပေါက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကမန်ဝင်းပေါက်ရဲ့နောက်စင်ပြပေါက်ပြန်ဖွင့်ဖို့အဲ့ဒါလည်းကျွန်တော်တောင်းဆိုထားတာ။
မူဆယ်မျိုးနဲ့105မိုင်ကုန်သွယ်ရေးစုံကြားကနွားကွင်းထဲမှာကျွဲနွားစိတ်အကောင်ကြီး1000လောက်ရှိနေပြီးအခုလာမယ့်2027ဒီဇင်ဘာလ1ရက်ကစလို့တရုတ်ကိုတရားဝင်ပို့မယ်အကြောင်းခရိုင်ပြန်ကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်။အခုလိုစံတက်ကာလအနည်းနဲ့24နာရီပြန်ဖွင့်ပေးရဟာကုန်ကားပမာဏများနေတဲ့အတွက်အထူးအစီအစဉ်အနည်းနဲ့လုပ်ပေးရလို့မူဆယ်သတိဝက်လံကိုစီတိုင်းဒုဥက္ကဋ္ဌဆိုင်းခင်မောင်ကပြောပါတယ်။မြန်မာနိုင်ငံရဲ့နေဆက်ကုံသွေးရေး18ခုမှာမူဆယ်ကုံသွေးရေးဟာအရေးပါဆုံးဖြစ်ပါတယ်။မြန်မာကုံသွေးရေးဝန်ကြီးဌာနရဲ့အစည်းအဝေးတွေအရ2019-2020ဘဏ္ဍာနှစ်မှာမူဆယ်ကနေတရုတ်ကိုပို့ကုန်အမေရိကန်ဒေါ်လာတန်3000ကျော်တင်ပို့ထားပြီးကုံသွေးမှုပမာဏကတော့အမေရိကန်ဒေါ်လာတန်4800ကျော်ရှိပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ VOA အတွက်သတင်းလေးပေးပို့နေရပါ။
ဒီနဲ့ slime ဘွဲ့မျိုးနဲ့မြန်ကြီးမှုဒေတာကထောင်နဲ့ချီတဲ့ဒုက္ခတွေတွေစန္ဒရိခာပြန်လာမှုနဲ့ကြုံနေရတဲ့ကြောင်းပြောပြပေးမှာပါကျွန်တော်နိုင်ကွင်းအိမ်ပါဒေတာခန့်ကရင်လက်နက်ကန်ဖွဲ့စည်းတွေနဲ့မြန်မာစစ်သားကြားစည်ရေးတိမ်မှမှုတွေကြုံခဲ့ရပြီးနောက် လိုင်းပွဲမြို့နယ်မြန်ကြီးမှုစစ်ဆောင်စခန်းလေးမှာပို့လုံနေကြတဲ့ဒုက္ခတဲ့၄000လောက်ပြိဋ္ဌာန်ပြလတ်မှုနဲ့ရင်ဆိုင်နေရတယ်လို့စခန်းတာဝန်ရှိသူတွေကပြောပါတယ်စေတနာရှင်တွေရဲ့ကူညီထောက်ပံ့မှုတွေကိုအစည်းကအားသားနေရတဲ့ဒုက္ခတဲ့တွေမကြာသေးခင်ကဆက်လို့ပြိခါပြလာမှုကြုံနေရတာလို့လဲမြန်ကြီးငူစစ်ဆောင်စကန်ဥက္ကဋ္ဌစောထွန်းကပြောပါတယ
်ဒီဆန္ဒရက်ကသဘောနည်းရဆိုတာပြလာနေပြီလေကြာပြီအဲ့တော့ဆံပြောတွေပါတယ်ဆက်လို့ဝက်စားနေကြတာပေါ့ဒီကပြလာနေကတော့2020မှာနိုင်ငံတော်အစိုးရဖွဲ့ကတော့တလပန်နဲ့လပန်ဒေါ်လပန်ကြီးရဲ့ဆန္ဒရိက္ခာပို့ဆောင်လာတယ်ဘူး။လပန်ပြီးတော့ပုဂ္ဂလိကဖွဲ့တွေကျွန်တော်တို့တရားနဲ့တရားဆက်တွေ့ပြီးတော့စာမိကြတာပေါ့အဲ့လိုအစိုးရလည်းဆက်တလပန်ကြီးမှာခုခုအဖြစ်မလာဘူး
။ဒုက္ခတဲ့စကန်းလေးမှာရိက္ခာပြလာမှုအခြေအနေကိုမြို့နယ်အာဏာပိုင်တွေကိုတင်ပြထားတယ်လို့လည်းပြောပါရတယ်။ဒုက္ခတဲ့စကန်းတွင်းမှာဆန္ဒရိက္ခာပြလာမဲ့အခြေအနေနဲ့ကြုံနေရခြင်းပြင်ပမှာအလုပ်လုပ်ကြံပြီးစောင့်ဝတ်နေရေးပြဿနာကိုဖြေရှင်းဖို့ကလည်းကိုဗစ်ကာယကကာလကန့်တတ်မှုတွေရှိနေတာကြောင့်အခက်အခဲရှိနေတယ်လို့လည်းမြန်ကြီးငူသေးရကနောက်ဆဒုက္ခတဲ့စကန်းတစ်ခုဖြစ်တဲ့အေးလေးမြတ်ရှင်စစ်ဆောင်စကန်းတာဝန်ခံစောရွှေထွန်းကပြောပါတယ
်။တပတ်တလားအလုပ်လုပ်ဖို့ကတော့အဆင်ပြေဖြစ်နေပြီကိုဗစ်ရောဂါကြောင့်လည်းအဲ့ဒါကြောင့်ဒီလိုလဲအသွားလာအဆင်ပြေဖြစ်နေတယ်
မြန်ကြီးငူစစ်ဆောင်စခန်းနေသူတွေဟာရှမ်းရွာသစ်နဲ့မေရဝေါ်ဒေသခံရွာတွေဖြစ်ကြပြီး2016ခုနှစ်စက်တင်ဘာလမှာရခိုင်ဗိုလ်မှူးကြီးစောစန်းအောင်ဦးစီး TGB ခွဲထွက်ခွင့်နဲ့ကရင်နယ်ခြားစောက်သား PGF မြန်မာစစ်တပ်တို့တိုက်ပွဲဖြစ်ပွားစဉ်မှာကြက်ရွာကနေတင်းချောင်လာခဲ့ကြတာပါလက်ရှိမေရဝေါ်ဒေသမှာတိုက်ပွဲညင်တဲ့နေပြီလို့ဆိုပေမဲ့မြေမြုပ်မိုင်းအန္တရာယ်ပြင်လက်နက်ကိုင်ဖွဲ့တွေရဲ့လှုပ်ရှားမှုတွေရှိနေတာကြောင့်နေရပြန်ဖို့မလွယ်သေးဘူးလို့လေအေးလင်းမြတ်ရှင်ဒုက္ခတေစကန်တာဝန်ခံစောရွှေထွန်းကပြောပါတယ
်လောကျုံမှုစိတ်ရှိတယ်ဘောပြန်မလဲအဆင်ပြေတယ်ဘောမြေမြုပ်မှန်လိုက်ပါတယ်မှန်မှန်နေတော့တစ်ဖက်မဟုတ်ဘူးလေစစ်တပ်လည်းရှိတယ်တကယ်လည်းရှိတယ်ဒီကိစ္စလည်းရှိတယ်ပြီးတော့ခံနေရလည်းရှိတယ်လေအဲ့ဒီလေးဖက်ရဲ့ကြားမှာဆိုတော့မဖြစ်လည်းပြောလို့မရဘူးအဲ့လိုမျိုး
မြန်ကြီးငူဒေသမှာတိမ်းရှောင်နေတဲ့ဒုက္ခသည်တွေကိုပြင်ပမှာနေရာချထားပြီးဖို့ကရင်ပြည်နယ်အစိုးရကမနစ်ကလေးကစီစဉ်ထားပေမဲ့လည်းလက်တွေ့အကောင်အထည်မပေါ်သေးပါဘူး။ကရင်ပြည်နယ်တွင်မြန်မာစစ်တပ်နဲ့ကရင်လက်နက်ကန်ဖွဲ့တို့စစ်ရေးပဋိပက္ခတွင်မြန်ကြီးငူစစ်ရှောင်စခန်းပါဝင်ခိုင်းနိုင်ငံနဲ့နယ်စပ်နီးကစခန်း9ခုမှာခိုးလုံနေကြတဲ့ဒုက္ခသည်ဥယျာဉ်9000လောက်ရှိမယ်လို့လည်းကရင်စစ်ရှောင်ဒုက္ခသည်ကော်မတီကပြောပါရယ်။ကရင်လက်နက်ကန်ဖွဲ့တွေဖြစ်တဲ့ KNU, KM မြူရာစီယုံ, TGP, Democracy အကျိုးပြုသမ္မတော်တို့နဲ့မြန်မာဆွေရတို့ကြားပြစ်ခတ်တိုက်ခိုက်မှုတွေရပ်ဆဲခဲ့ပြီးနောက်ဒုက္ခသည်တွေနေရပြန်နိုင်ရေးကြိုးပမ်းမှုတွေရှိနေပေမဲ့လည်းမြေမြုပ်မိုင်းအန္တရာယ်နဲ့ဒုက္ခသည်တွေနေထိုင်စားသောက်လုပ်ကင်ခဲ့တဲ့မြေနေရာတွေတိမ်စီခံရမှုပြဿနာတွေပါဝင်နေရပြန်ဖို့အဟန့်တန်းတွေလည်းကြုံနေရပါတယ်ကုလသမဂ္ဂလူရာချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှုရုံးရထုတ်ပြန်ချက်ရမြန်မာနိုင်ငံမှာကရင်ပြည်နယ်အပါအဝင်တိုင်းဒေသတွေမှာဒုက္ခတဲ့စခန်းတွေနဲ့ဒုက္ခတဲ့စခန်းလူနေရာမျိုးတွေမှာနေထိုင်ကြရသူပေါင်း2,400,000ရှိမယ်လို့ခန့်မှန်းထားပါတယ်။ဒေသခံအကူအညီပေးရေးဖွဲ့တွေကတော့မကြာသေးခင်အချိန်တိလက်နက်ကင်ပြိပခတ်တွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်အပါအဝင်တိုင်းဒေသတွေမှာနေရာစုခွာတိမ်းရှောင်နေရသူနောက်ထပ်300ချီရှိမယ်လို့လည်းခန့်မှန်းထားပါတယ်ခင်ဗျာ။ကျွန်တော်နိုင်ကွန်းအိမ် VOE မြန်မာဘိုင်းတွက်သတင်းပေးပို့ထားပါတယ
်ကျွန်မခွန်ယောပါရှင်2020ခုနှစ်ကလေးကကြာရောက်လာတဲ့ကိုဗစ်ကပ်ဘေးကပ်ရောဂါကြောင့်ကမ္ဘာတစ်ဝက်နီးတူမြန်မာနိုင်ငံမှာလည်းကျောင်းတွေပိတ်ထားရပါတယ်ဒီလိုအချိန်မှာမူကြိုးကျောင်းတင်ကြားရေးမွန်မှန်တင်နန်းတွေကိုလူမှုကွန်ရက်ကနေပို့ချပေးလာတာတွေတွေ့ရပါတယ်ပုံမှန်ဖြစ်အစ်စ်ပြောင်းလဲလာတဲ့ပညာတင်ကြားရေးစနစ်နဲ့တင်ကြားမှုစွမ်းရည်မြင့်မားလာစေဖို့ကျောင်းပိတ်ရကာလတွေမှာအားထုတ်ကြိုးပမ်းမှုတွေအကြောင်းပြောပြပေးပါမယ်ရှင် COVID-19 ကာယောဂဘေးအပြင်းထန်ကြားရောက်ခဲ့တဲ့ကမ္ဘာနိုင်ငံတော်များများမှာမူကြိုးကစပြီးတက္ကသိုလ်တွေအထိကျောင်းတွေပိတ်ထားခဲ့ရတဲ့အချိန်ကမ္ဘာအနှံ့ပညာသင်ကြားရေးစနစ်ပုံစံပြောင်းလဲလာနေသလိုပဲမြန်မာနိုင်ငံမှာလည်းအွန်လိုင်းပညာသင်ကြားရေးစနစ်တွေတစတစနေရာယူလာကြပါပြီဒီလိုပြောင်းလဲမှုတွေထဲမှာလူမှုကွန်ရက်ကိုသုံးပြီးမူကြိုးကျောင်းဆရာမတွေအတွက်ပေးနေတဲ့မွမ်းမံသင်တန်းတွေအောင်မြင်နေတာကိုလည်းတွေ့ရပါတယ်အခုလို Facebook လူမှုကွန်ရက်ကနေသင်တန်းစဖွင့်ဖြစ်ခဲ့တဲ့အကြောင်းကို Bright Future ECCD Training Center သင်တန်းကျောင်းတည်ထောင်သူလူမှုဝန်ထမ်းမူကြိုးကျောင်းအုပ်ဟောင်းဒေါက်တာဖြူစင်လှိုင်ကအခုလို့ရှင်းပြပါတယ
်။အရင်ကတော့ကျမတို့ဒီတင်နန်းကိုပုံမှန်တင်နန်းနေဖွင့်ပါတယ်။ရန်ကုန်မှာတော့ကျမတို့ပင်မပေါ့နော်ထားပြီးတော့မှတင်နန်းနေဖွင့်ပါတယ်။ပြီးတော့ဒီဖိတ်ခေါ်တဲ့မြို့နယ်နယ်မြို့အပေါင်းစုံကိုလည်းကျမကိုယ်တိုင်သွားရောက်ပြီးတော့မှလည်းပို့ချခဲ့ပါတယ်။အခုဒီကိုဗစ် ကာလဖြစ်လာတဲ့အခါမျိုးမှာဒီ online ကနေပြီးတော့မှတင်နန်းပေးဖို့တီချယ်တွေကတောင်းဆိုကြပါတယ်ရှင့်အဲ့ဒီအတွက်ကြောင့်မို့လို့ဒီတွားရေးလာရေးအခက်အခဲတွေလည်းအဆင်မပြေတဲ့အတွက်ကြောင့်ကျွန်မဒီ online တင်နန်းကိုပို့ချဖို့ပေါ့နော်ဖီဖင်ခဲ့တာဖြစ်ပါတယ်တရောက်တဲ့တီချယ်တွေအနေနဲ့တနိုင်ငံလုံးအတိုင်းအတာအထိတက်ရောက်ကြတာဖြစ်တဲ့အတွက်ကြောင့်မို့လို့ဝေးတဲ့တီချယ်တွေအနေနဲ့ပေါ့နော်ဆိုလို့ရှိရင်တို့ဒီ zone နေ application နေ computer တွေမှာတို့ကြောကြမ်းကြင်ကြင်တုံးတက်တဲ့အဟာပေါ့အားနေပါတယ်ရှင့်အဲ့ဒီအတွက်ကြောင့်မို့လို့ကျမဒီအားလုံးလည်းအဆင်ပြေအောင်တို့ဒီပြန်ပြီးလဲကြည့်နိုင်အောင်ကျမ Facebook ကနေပြီးတော့မှ direct live နဲ့တင်ကြားပေးနေတာဖြစ်ပါတယ်ရှင
့်မြန်မာနိုင်ငံဟာပညာရေးပိုင်းမှာအစိုးရရဲ့အထောက်အကူပြုမှုအရာရောဝင်ငွေနဲ့မိသားစုတွေရဲ့အိမ်ထောင်စုစီးပွားရေးအခြေအနေတွေအရပါကွန်ပျူတာနဲ့အင်တာနက်ကိုတင်တွင်ကျဲကျဲသုံးတင်သလောက်မသုံးနိုင်ကြသေးပါဘူး။ဓာတ်ရိုက်လက်တွေ့တင်နှံမဟုတ်တဲ့အတွက်သင်ခန်းစာတွေကိုအပြန့်လန့်ဆွေးနွေးမှုအပိုင်းအတွက်ကိုတော့ဓာတ်ရိုက်တင်ကြားထုတ်လွှင့်မှုအောက်မှာ comment တွေကနေတဆင့်မေးမြန်းဆွေးနွေးနိုင်တယ်လို့ဆိုပါတယ်
။ပုံမှန်အားဖြင့်ကတော့ဒီမျက်နှာချင်းဆိုင်တင်နေကြတဲ့အတွက်ကြောင့်ဒီအုပ်စုလိုက်ဆွေးနွေးတာမျိုးတွေ group work လုပ်တာမျိုးတွေလက်တွေ့လုပ်တာမျိုးတွေကျွန်တော်တို့ဆောင်ရွက်ပေးပါတယ်အခုဒီလို live နဲ့တင်နေရတဲ့အခါမျိုးမှာအဲ့ဒီအချက်တွေအကုန်လုံးအားနေပါတယ်ရှင့်ဒီချက်လေးအနေနဲ့ကတော့ဒါတို့နားထောင်တယ်တို့မှတ်တယ်တို့သိချင်တာတွေကို comment ကနေမေးတယ်ဒါပေမဲ့တို့ကိုမေးလိုက်တဲ့အခါမှာလည်းတို့နားမလည်တဲ့ဟာတွေကိုပြန်မေးလို့ရနိုင်အောင်ကျွန်တော်တို့ messenger မှာလည်း group တက်တက်ထပ်ဖွဲ့ပါတယ်ရှင့် messenger ကနေတို့စာရိုက်ပြီးမေးတယ်နောက်တစ်ခုကျွန်တော်ဗီဒီယို call တွေခေါ်ပြီးတော့မေးပါလေရှင့်နောက် live ကနေလည်းဓာတ်ရိုက်မေးတဲ့နေရာမျိုးတွေမှာကျမတို့ပြန်ဖြေပေးတယ်ပေါ့အဲ့လိုမျိုးလေးတွေတော့ကျမတို့ဖောင်ရွက်ပေးရပါလေရှင့
် Facebook ကနေဓာတ်ရိုက်ထုတ်လွှင့်တဲ့ online သင်တန်းကျောင်းမှာကလေးစိတ်ပညာဂီတသင်ယွညွန့်တန်းရေးဆွဲနည်းနဲ့စီမံခန့်ခွဲမှုအပါအဝင်ဘာသာရပ်၈မျိုးကိုပို့ချပေးနေပါတယ်မူလတန်းကျိုကလေးများဗက်စုံဖွံ့ဖြိုးရေးသင်တန်းကျောင်း Bright Future ECCD Training Center မှာမူကြိုကြောင်းဖွင့်ထားတဲ့သူတွေဆရာဆရာမတွေအပြင်မိဘတွေကိုယ်တိုင်လည်းတက်ရောက်လေ့လာနေကြပါတယ်
။ကျမတို့ပုံမှန်တင်နန်းကနေအခု online တင်နန်းအထိကိုကျမတို့တက်ရောက်တဲ့သူပေါင်းကတော့တထောင်ခွဲလောက်ရှိနေပါပြီရှင့်။ COVID ကာလအတွင်းမှာတော့ဒီ online ကနေပြီးတော့မှတက်ရောက်ကြတယ်ဆိုတော့တော်တော်များများဟိုဒီတချို့ကျမတော့မရောက်နိုင်တဲ့နယ်ဘက်ကဒီချယ်တွေပါလာတယ်ကလေးမိဘတွေပါလာတယ်။နောက်ရန်ကုန်ကိုလာပြီးမတက်နိုင်တဲ့ဒီချယ်တွေပါလာတယ်ကလေးမိဘတွေပါလာတယ်ရှင့်။ online တင်နန်းမှာတော့တက်ရောက်သူတွေတော်တော်များလာပါတယ်ရှင့်။
တင် जा မှုပိုင်းမှာလူတိုင်းပေးနိုင်တဲ့ဈေးနှုန်းတက်တက်တာတာနဲ့တင်နှံတွေအပြင်ပညာဒါနအဖြစ်အခမဲ့တက်ရောက်နိုင်တဲ့တင်နှံမျိုးတွေလည်းရှိတဲ့အကြောင်းကျောင်းတီထောင်သူဒေါက်တာဖြူစင်လှိုင်းကပြောပါတယ်လူမှုကွန်ရက်ကထုတ်လွှင့်တင် जा ပေးနေတဲ့ Bright Future ECCD Training Center ရဲ့အခမဲ့တင် जा ပေးနေတဲ့ပညာဒါနတင်နှံမှာတော့မြမပြည်အနှံ့ကတင်တန်းသားပေါင်း6,000အထိရှိတယ်လို့သိရပါတယ်ရှင်
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။တော်ရရှင်များရှင်ကျွန်မတင်ကြီးထိုက်ပါ။ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ပြီးနောက်အကူအပြောင်းကာလကအခုဒီဇင်ဘာလကုန်လနဲ့ကုန်ဆုံးပါပါ။ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ပြီးနောက်ပိုင်းဥရောပနိုင်ငံတွေရဲ့၅ပန်းလုပ်ငန်းကဏ္ဍမှာအကြီးအကျယ်အပြောင်းလဲတည်ဖြစ်လာဖို့ရှိနေပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်ဖြစ်တင်ပြပါမယ်ရှင်။ဗြိတိန်နဲ့ပြင်သစ်ရေပိုက်နယ်ခြမ်းမှာပြီးခဲ့တဲ့နှစ်ရက်အတွင်းမာဂိုလင်ညီကိုရီအသွားပြန်၅ပန်းပိုက်ဆွဲကြပါတယ်။ဒါပေမဲ့ဒီလိုလုတ်ခွင့်ရဖို့ကရေရှည်မှာတိတ်မသေးကြပါဘူး။ပြင်းထန်တဲ့ငါးပန်းတင်မော့တွေစိုက်ကတ်ရနဲ့ငါးတန့်စင်ထုတ်ပို့ရအလို့အများဆုံးဘလွန်ကီဆာမစိတ်ကမ်းမှာနီကိုလတ်စ်တို့ညက်ကူတွေအခြေဆိုင်အလို့လုံနေတာပါဗြိတိန်ရေပြင်ကနေဖမ်းမိတဲ့ငါးပမာဏဟာသူတို့နှစ်စဉ်ဝင်ငွေရဲ့ထက်ဝက်ရှိပါတယ်ဒါပေမဲ့လာမယ့်ဇန်နဝါရီလတရက်နေ့မှာတော့ဗြိတိန်ရေပိုင်နဲ့အတွင်းဥရောပငါးပန်းသမားတွေအရင်လိုဝင်ရောက်ခွင့်ရတော့မှာမဟုတ်ပါဘူး ပြင်သစ်ပင်လယ်ငါးဖန်သမားနီကိုလတ်စ်မာဂိုလီကတော့ရှေ့လာမယ့်အပြောင်းလဲကသူတို့အကြိုက်တော့မဟုတ်ဘူးလို့ပြောပါတယ်
Oui, je pense que le président Macron doit rester
Tamara Macron a nené pepe tata yati bo lo apare. Ba ba phi phi be tanga de ma cho shi ma mho pa u. Pitain tanga de ri le chin na ma mho de lo pin tit tanga de ri le chin na ma mho phu so ra te ja ba de.
Be lu tbo tu nyi che myo ma so tet yak chin tong la chein ma ne set twe ko thain chouk kan tat mo si myin tit twe thwat la ma chaung. Britain ne u yo pa si kwet cha kong si si sin mu shouk thwe twa si nai pi Britain nga ban tama ri atwe le a chu yauk si nai ne lu tu ga pyo ba de. Britain yi pai net ko pyan le thain chouk ye ga u yo pa de ga ni Britain nout thwe ye si yong lou sha tu ri ye adika shi man che chi de khu le phit ba de.ပြင်းတဲ့ဘက်ကတော့ဒီအချက်ကပြင်းတဲ့ငါးဖန်သမားတွေရဲ့အသက်မွေးဝမ်းကြောင်းအလို့အကိုင်းကိုထိခိုက်စေမှာမဟုတ်ဘူးလို့ပြောဆိုထားပြီးသဘောတူညီချက်ကိုမကြိုက်ရင်ဗီတိုသုံးပယ်ချဖို့အဆင်သင့်မယ်လို့ပြောဆိုထားတာပါဗြိတိန်ရေးပိုင်နဲ့ထဲမှာဘလောက်ဝင်ရောက်ခွင့်ရမလဲဆိုတာနဲ့ငါးပမာဏဘလောက်ထိဖန်ခွင့်ရမလဲဆိုတာကအခုဥရောပသမဂ္ဂနဲ့ဗြိတိန်ကြားအကြီးအကျယ်ညှိနှိုင်းနေကြတဲ့ကိစ္စဖြစ်ပါတယ်သဘောတူညီချက်တစ်ခုရရင်တော့ဗြိတိန်ရေပိုင်နဲ့မှာငါးဖန်ခွင့်လျှော့သွားမှာဖြစ်ပြီးသဘောတူညီချက်မရဘူးဆိုရင်တော့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကငါးဖန်တင်မောတွေဗြိတိန်ရေပိုင်နဲ့ကိုလုံးဝဝင်ရောက်ဖန်ဆီးခွင့်ရတော့မှာမဟုတ်ပါဘူးအဲ့ဒီအချိန်ရောက်ရင်ပြင်သစ်ရေပြင်မှာအလုံးရောက်လာကြမယ်လို့ပြောသူကတော့ပြင်သစ်ငါးဖန်သမားတူဖြစ်တဲ့မက်တီးယာပင်တိုဖြစ်ပါတယ
် tous les bateaux européens qui viennent pêcher ici
ဥရောပနိုင်ငံတစ်ခုချင်းစီကမော်တော်ဘုတ်တွေလဲပြင်းသစ်ရေပြင်မှာလာပြီးငါဖမ်းကြပါမယ်ပြင်းသစ်တနည်းအားထဲမှာဆိုရင်တော့အဆင်မပြေပဲပြဿနာတွေတက်နိုင်ပါတယ်လို့ပြောသွားတာပါဒီလိုဆိုရင်ဒီသူကတူတူတဲ့တော့မဟုတ်ပါဘူးပြင်းသစ်ကငါဖမ်းသမားတွေချမ်းမှာလဲအလားတူဆိုရင်နေကြပါတယ်
Bah en cas de no deal ça va être compliqué puisque
Tabo tuni je mia bu so yin naw a chei ni de shot ko ma me. Europe tin mo re ko Britain ye pai ne the ma lak khan naw ma mho pa bu. A ri kha ma pyin tit ye le cha de ma be sha cha ya ba me. Belgian Dutch pyin tit a long ba. Ta cha ye lo ngan ne le a ri ma be yaw la ma phit pi a long a khet khe de twi cha ma ba. Pai swae cha tin mo re ganan phan tu re a long le lou kwet lon lon law ma ya nai ma bu. Da ne be ye tian za da le kon khan twa ba lai me.
ပင်လယ်ငါးဖန်သမားနီကိုလတ်စ်မာဂိုလီပြောသွားတာပါဗြိတိန်ရဲ့ငါးဖန်လောက်ွက်တေကအရှိမြောက်ပိုင်းအတ္တလန္တိတ်ဆုံမှာအကျွဲဝါဆုံးဖြစ်ပြီးဥရောပငါးဖန်ပိုက်ဆွဲသမားတွေအများဆုံးဖမ်းယူရလဲဖြစ်ပါတယ်လက်ရှိစီးမြင်အရဥရောပကငါးဖန်လေးတွေအနေနဲ့ဗြိတိန်ကမ်းရိုးတန်းနဲ့ရေမိုင်6မိုင်လောက်အကွာအထိဝင်ရောက်နိုင်ပေမဲ့လာမယ့်နှစ်စီးပွားရေးဆောင်ကနေနှုတ်ထွက်ချိန်မှာတော့ဗြိတိန်ကမ်းရိုးတန်းကနေရေမိုင်200လောက်အထိဥရောပငါးဖန်လေးတွေတင်မောတွေကတ်ခွင့်ရတော့မှာမဟုတ်ပါဘူးဒီအရေးကဥရောပကငါးဖန်သမားတွေတင်အခက်တွေ့မှာမဟုတ်ပါဘူးသဘောတူညီချက်တစ်ခုသာမရဘူးဆိုရင်တော့ငါးလုပ်ငန်းကိုအားထားတဲ့ကမ်းရိုးတန်းတစ်လျှောက်ကဥရောပနိုင်ငံတွေရဲ့ငါးတန့်စင်ထုတ်ပိုးတဲ့အလုပ်ယုံတွေနဲ့ငါးလေလံတွေစိတ်ကန်းတွေကထောင်နဲ့ချီတဲ့အလုပ်အကိုင်းတွေအတွေ့မရေရာမတေချာမှုဖြစ်စေပါတယ်။စားသုံးသူတွေအပေါ်မှာလည်းဒစိမ့်တစ်ပိုင်းတက်ရောက်မှုရှိလာမှာပါ
။ So now if we're going to have a no deal
အခုတော့သဘောတူညီချက်မရဘူးဆိုရင်တကယ်ကိုပြဿနာကြီးဖြစ်လာမှာပါ။ကျွန်တော်တို့ဖမ်းတဲ့ငါးတွေအားလုံးရဲ့ထက်ဝက်ကဗြိတိန်ကြီးပိုင်နယ်ထဲကဖြစ်ပြီးကျွန်တော်တို့ငါးဖမ်းသမားတွေအနေနဲ့ငါဖမ်းဖို့လုတ်ပိုင်ခွင့်ရှိတဲ့အခြားနေရာတွေကိုလည်းရှာကြရပါမယ်
။ထွန်ပရီမီယာကဘယ်ဂျီယံနိုင်ငံအော့စတင်မြို့ဘလတ်ဘင်ဘီလီဂျင်ငါးလီလန်ဆေးရဲ့ဒါရိုက်တာဖြစ်ပါတယ်။ဘယ်ဂျီယံကဖမ်းဆီးနေတဲ့ငါးပမာဏရဲ့54ရာခိုင်နှုန်းကဗြိတိန်ရေပိုင်နဲ့အတွင်းကဖြစ်တယ်လို့သူကပြောပါတယ်။စားသုံးသူတွေအပေါ်မှာလည်းတက်ရောက်မှုရှိမယ်အကြောင်းပြောပါတယ
်။ So we're going to lose a lot of fish.
ဘရစ်စတောရီလက်ကြားမှာဖမ်းစဉ်ကလို့ဈေးကောင်းရတဲ့ငါးဒီဖမ်းဆီးရမိမှုယောနေသွားမှာပါအဲ့ဒါကိုသာလက်လွတ်လိုက်ရရင်ပြဿနာတက်ပါမယ်ဘယ်လ်ဂျီယံဈေးကွက်ကိုငခွေးရှာတင်ပို့မှုယောနေသွားပါမယ်အဲ့ဒီလိုသာဖြစ်ရင်ငခွေးရှာဈေးကတက်သွားပြီးစားသုံးသူတွေအတွက်ဈေးကြီးသွားပါလိမ့်မယ
်ဗြိတိန်ရေပြင်ကိုဝင်ကွက်မရတော့ဘူးဆိုရင်ပြင်သစ်နီတူနယ်သာလန်ဘယ်လ်ဂျီယံအိုင်ယာလန်နဲ့ဒိန်းမတ်တို့လည်းဓာတ်ရိုက်တက်ရောက်နိုင်ခြင်းရှိပါတယ်EU နဲ့ Britain ကြားငါးဖက်စီရေးအပြန်အလှန်ရေပြင်ဝင်ထွက်ခွင့်12လကြာထားဖို့ EU ဘက်ကကန့်လန့်ထားပေမဲ့ Britain ဘက်ကတော့လက်မခံနိုင်ဘူးဆိုတဲ့သဘောမျိုးပြောထားပါတယ်။ Britain ရေပိုင်နက်မှာ ဗြိတိန်ငါးဖန်သမားတွေချီဖမ်းယူခွင့်ရမယ်ဆိုရင်လဲဥရောပဈေးကွက်ကိုတင်ပို့နိုင်ရေးကအခက်တွေ့လာစေနိုင်ပါတယ်ဗြိတိန်မှာလက်ရှိဖမ်းဆီးတဲ့ငါးပမာဏရဲ့80ရာခိုင်နှုန်းလောက်ကတင်ပို့ကုန်ဖြစ်ပြီး၄ပုံ၃ပုံကဥရောပဈေးကွက်ကိုတင်ပို့တာပါတကယ်လို့ဥရောပဈေးကွက်ကပိတ်လိုက်မယ်ဆိုရင်ဗြိတိန်ရဲ့ရေထွက်ကုန်တင်ပို့မှုအတွက်အခက်အခဲတွေ့နိုင်ပါတယ်ပြင်းထန်ကမာဂိုလီညီအကိုတွေကတော့မျိုးရိုးဆင်ဆက်လုပ်ကင်လာတဲ့ငါးဘန်းလုပ်ငန်းအနာဂတ်အတွက်စိုးရိမ်နေကြပါတယ
် Ah oui c'est une histoire familiale ça remonte à plusieurs
ငါးဘန်းနဲ့လောက်ကမိသားစုတွင်မျိုးဆက်ပေါင်းများစွာလက်ဆင့်ကမ်းလာတာပါကျွန်တော်အဘေကျွန်တော်အဖိုးအမေဘက်ကရောအဖေဘက်ကရောအားလုံးကျွန်တော်တို့ကပင်လယ်ငါးဘန်းသမားတွေပါအစင်လာကိုဆက်ပြီးထိန်းနိုင်အောင်စူးစမ်းနေပေမဲ့ခက်ခဲလာနေပါတယ
်နီကိုလတ်စ်မာဂိုလီပြောသွားတာပါရှေ့လာမဲ့ကာလတွေမှာဘန်းချင်းငွေဆက်နိုင်ပါမလားဆိုရလဲမသေးချာဘူးဖြစ်နေပါတယ်ပို့ပြီးတော့ကောင်းတဲ့ဆွဲပိုက်ချတင်ပေါ်ဝဲမဲ့စိတ်ကူးကလည်းအခုတော့လွင့်ပြေသွားပါပြီရှင်
VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျမဆုမြတ်မော်မှာ COVID ကရောဂါဖြစ်လာပြီးတဲ့နောက်မှာတယောက်နဲ့တယောက်ခောက်ခွာခွာနေကြရမယ့်အကြံပြုချက်တွေကြောင့်အဖွဲ့လိုက်လုပ်လေးရှိတဲ့လုပ်ငန်းတော်တော်များများလူတွေ short ချခဲ့ရပါတယ်။စီးပွားရေးကြော်ညာဓာတ်ပုံတွေရိုက်တဲ့အခါမှာလည်းဘလို့စိတ်ကူးမျိုးနဲ့ရိုက်မယ်ဆိုတာတိုင်မြင်တာကအစပုံစံသစ်အခြေအနေသစ်တွေပြောင်းလဲသွားတယ်လို့မြန်မာနိုင်ငံကထိတ်တန့်ဓာတ်ပုံစရာကိုအောင်ကျော်ထွန်း Facial Design ကပြောပါတယ်။ကိုအောင်ကျော်ထွန်းကတော့ fashion နဲ့စီးပွားရေးကြော်ညာထိတ်တန့်ဓာတ်ပုံဆရာတစ်ယောက်ဖြစ်ပါတယ်။ဓာတ်ပုံဆရာတစ်ယောက်အတွက် covid ကြောင့်ဖြစ်လာတဲ့ new normal အခြေအနေသစ်တွေကို blogger တွေပြောသမျှအစီအစဉ်အတွက်အခုလိုမျိုးမျှဝေပြောပြပါတယ်
။ဘယ်ရတော့ဒီကျွန်တော်တို့သွားနေ process အတိုင်းပဲပေါ့နော်ကြော်ညာရေးပြန်ဆိုလို့ရှိရင်ဟိုဘယ်လိုပြောကြော်ညာမလုပ်ခင် meeting နေထိုင်နေအဲဥမာ fashion ရှိပဲဖြစ် commercial ရှိပဲဖြစ်ကျွန်တော်တို့ဒီ meeting timing စကားအတွက် discussion တွေလုပ်တယ်ပြီးရှင်ဒါရိုက်တဲ့နေ့ဆိုလို့ရှိရင်လည်းဘာဖြစ်လူကြီးရတော့ပုံမှန်တိုင်းဆိုတာလည်းအများကြီးလို့ပြောလို့ရမှာပေါ့နော်ဒါပေမဲ့အခုကြတော့ဒီ covid ဒီပိုင်းဖြစ်တော့ကျွန်တော်တို့အဓိက online meeting zoom meeting ပဲဖြစ်ဖြစ်အဲ့ဒါအဓိကအောင်အားကိုးရောပဲ meeting တွေထိုင်ကြရယ်အဲ့လိုဒီဆက်လုပ်ကြပါနော်ဒါမျိုးလို့ရှင်လည်းဒီ shooting မှာဆိုလို့ရှင်လည်းအဲ့လိုတို့အလားလုပ်တဲ့အချိန်မှာဆိုလို့ရှင် shooting မှာဆိုလို့ရှင်လူတွေကိုလည်းတတ်နိုင်သမျှ short တာပါနော် short ပြီးတော့shooting လာတဲ့လူတွေအကုန်လုံးကိုလည်းဒီ temperature check ပါညာပကလုံးလုတ်ပြီးတော့ရိုက်ရပါဘောဟိုပြောပြရမလဲ safety first ပေါ့နော်ရိုက်တာရိုက်ပေါ့အဲ့ဒါကောင်းလာတယ် shooting ရိုက်ခွင့်မှာလဲကိုယ်ကန်းနဲ့ကိုယ်နေကြပါဘောနော်လုံးဆရာဆရာလုံးလုံးဆရာဆရာလိုက်ဆိုတော့တပုတ်ရိုက်တာဆိုတော့ကျွန်တော်လည်းအဝေးကနေလိုက်ရိုက်တာဆိုတော့အရင်တော့အလိုထိတွေ့ရတာတိတ်တော့မရှိပါဘောနော်ဟုတ
်ဓာတ်ပုံရိုက်တယ်ဆိုတော့တော်တော်များများပေါ့နော်ရိုက်ရတဲ့အခါမှာဟို indoor ရိုက်ရတာမျိုးတွေလည်းရှိမှာပဲဆိုတော့ indoor မှာရိုက်လို့ရှိရင်ဒီယောဂမကူအောင်လို့ရောအကိုအတွက်ဒါမျိုးစိုးရိမ်မှုရှိလားဖြစ်လာတဲ့အခြေအနေအသစ်ပေါ့အတွေ့အကြုံတွေကိုလည်းမျှပါအောင်ရှင
်အဓိကတော့ studio ပေါ့နော်ကျွန်တော် studio မှာတော့ space ကတော်တော်ကျဲ studio ဟိုကျွန်တော်ဘက်က provide လုပ်ပေးနိုင်တယ်ဆိုတော့ဒါကျွန်တော်ဘက်ကတော့နည်းနည်းဟိုအားသာချက်လို့ပြောရမှာပေါ့နော်အဓိကတော့ tight space တွေမှာကျွန်တော်ဟိုရိုက်တာပါတော့မလုပ်ဘူးခင်ဗျဒီကတော့ကျွန်တော်ဘက်ကဒီလိုဖြစ်လာခြင်းမှာကျွန်တော်ဘက်ကလောက်ထားရဆိုစီကန်ဆာလေးပေါ့နော်ဟုတ်အဲကြတော့ကျွန်တော်ရိုက်တဲ့အချိန်မှာလည်းလို studio space ရဲ့နေရာရွေးလိုက်တယ်ဘယ်လိုရှင်သူကလည်းသူ make up လည်းပြင်ပြင်းတော့နေသူနေအတန်းလည်းတော့သူနေ agency လည်းသူ့ဘက်ကနေသူနေအဲ့လိုမျိုးပေါ့နော်ဟုတ်အရင်အရင်အားလို့ရိုးရိုးတွေးတော့နေရာတော့မရှိတော့ခင်ဗျ
ဓာတ်ပုံဆရာတယောက်အနေနဲ့ပေါ့နော်ကိုလိုချင်တဲ့ပုံထွက်ဖို့အတွက်ကိုပြောရဆိုရတဲ့နေရာမှာရောဟိုနှာခေါင်းစီးအခုဆိုရင်တတ်ထားရပေါ့လေဆိုတော့အဲ့ဒီထက်အပြင်ကိုတခြားဒီကိုအတားစီးတဲ့အဟန့်အတားတွေကိုအတွက်ကပို့ပြီးသတိထားစရာတွေဖြစ်လာတယ်လို့ရောပြောလို့ရလားချက
်အဲ့လျော်နေနေပြောနေနေနည်းတော့ပို့ပြီးတော့ခိုင်းကတဆန်နေနည်းတော့ပို့ပြီး off ပြောရအောင်ဘောနော်ဆိုတော့မဆက်ထားခါကြဆိုရင်ကိုနဲ့ရိုက်တဲ့တန်းလန်းကလည်းဝေးနေတော့ခါကြဆိုရင်မကြားလိုက်ဖြစ်တော့နည်းနည်းတော့ပို့ပြီး off ပြောရနည်းနည်းလေး physically နည်းနည်းလေးပို့ပေးမှန်းတာအတခုတော့ရှိရခင်ဗျာ
အဲ့တော့အားရချေနှမ်းမှုဘိုင်းမှာဆိုရင်ရောခုနပြောသူအော်ပြောနေရတဲ့ဘာညာဆိုကိုလိုချင်တဲ့ result ရလာတစ်ခုထွက်လာဖို့အတွက်ပုံကောင်းတစ်ခုထွက်လာဖို့အတွက်လောက်ရတဲ့အပိုင်းမှာအားရချေနှမ်းမှုရှိမှုอ่ะရောဟိုအပြောင်းလဲရှိတယ်လို့ပြောလို့ရလားချက်
အာဘယ်လိုပြောမလဲဟိုဟိုကိုကဘာပဲဖြစ်ရဲ့လို့လွယ်လွယ်နဲ့လောက်ထားမှာမဟုတ်နည်းနည်းပို့ပြီး effort တွေထည့်ပြီးလောက်ထားဆိုတော့ထွက်လာတဲ့ effort လေးရောဟိုပို့ပြီးတော့ appreciate တော့လောက်တာပေါ့နော်ဘာလို့ဆိုတော့ကိုတရားနဲ့မကဘူး team တစ်ခုလုံးရဲ့အဲ့လိုဘာလို့ပြောမလဲပင်ပိုပင်မနိုင်ဆိုတော့ဒီထွက်လာ resort တွေကကျွန်တော်ပို့ပြီးတော့အရေးတဆိုင်တော့ဘယ်လိုပြောမလဲပို့ပြီး appreciate လုပ်တက်လာပါတော့เนาะတင်လို့ဖြစ်လာတော့ဟုတ်ကဲ့
အဲ့တော့ကို့အတွက်ပေါ့နော်ဒီယောဂမကူအောင်လို့ရောကို့အတွက်ပြင်ဆင်မှုတွေကဒီ new normal မှာဘာတွေပို့ပြီးတော့အရင်ကနေမတူအောင်လို့ဖြစ်လာတာတွေကဘာတွေလို့ပြောလို့ရပါလဲရှင်
အဓိကတော့ကျွန်တော်ကတော့ကိုယ့်ကိုယ်ကိုအတွက်ကအဓိက trying to be healthy ပါနော်ဟိုအားအားအသလိုလဲလေ့ကျင့်ခန်းနဲ့လောက်ရပါပေါ့ပြောရှင်ဒီ extra vitamins တွေပါလဲပို့တောက်တယ်အဓိက trying to be stay healthy ပေါ့ရှုတယ်မှာဆိုလို့ရှင်လဲဘယ်လိုပြောမလဲ production ပေါ့နော်အလူအများလက်တွေစီးရဲအများနေဒီ studio မှာဆိုလို့ရှင်လဲအနေအထားပေါ့နော်အဲ့လိုမျိုးဒီ hand sanitizer ပဲဖြစ်ဖြစ်အဲ့လိုမျိုးအဲ့ဒါအကုန်လုံးထားရပါနော်အကုန်လုံးလဲဒီ line တွေအကုန်လုံး mask ဝယ်ရတယ်ကျွန်တော်လည်း mask ကိုနေ့တိုင်းတောက်လျှောက်ဝယ်ရတောက်လျှောက်တောက်လျှောက်ပဲဝယ်ရအဲ့လိုမျိုးပေါ့အဓိကအဲ့လိုပြောမလဲ safety first ပေါ့အဓိကဟုတ်အဲ့တခုရှိရတော့နည်းနည်းတော့အလုပ်တော့ပို့ချုပ်တာပါဒါမှလည်းဒါတဲ့ is a must လို့လည်းလုပ်ရပါပေါ့ဟုတ်ကဲ့
ဒီထိတ်တန်း fashion တွေကိုရိုက်တဲ့ဓာတ်ပုံဆရာကြောက်အနေနဲ့ပေါ့နော်အရင်တော့ဆိုလို့ရှိရင်တော့ဒီလိုဓာတ်ဟိုရိုက်တယ်ဆိုရင်ကိုယ်ပံ့ပိုးပေးတဲ့လူတွေအများကြီးဖြစ်မှာပဲလေအခုတော့ရှင်းလိုက်ရတယ်ဆိုတော့ကိုယ့်ရဲ့အလုပ်ပိုင်းမှာရောအဲ့လိုမျိုးလုပ်လိုက်ရတဲ့အတွက်ထိခိုက်သွားတာမျိုးရောရှိပါလားရှင့
်ထိခိုက်သွားတာလို့တော့အဲ့လိုကြီးတော့လည်းပြောလို့တော့မရှိဘူးပေါ့နော်ဒါပေမဲ့ဟိုဘယ်လိုပြောမလဲကိုယ်တော့ extra effort တော့ပုံများလာတာပေါ့ပြီးလို့ရှိရင်ခုနပြောသလိုပဲအဲ့လိုဟိုလိုဘယ်လိုပြောမလဲဟိုလို production တွေပါရှိတော့နည်းနည်းလောက်ရတော့နည်းနည်းတော့ဟိုလိုနည်းနည်းလေးကြံ့ကြာလေးရှိရပါတော့ဒီလိုမျိုး meeting ထိုင်တာဖြစ်ပါဖြစ်ဒါပေမဲ့ခုကြလည်းဒါလည်းတော်သူဖြစ်လာတယ် we have to get used to it ပေါ့နော်အဲ့ဒါဟိုမှာပဲအကောင်းဆုံးလုပ်ရတာပေါ့အဲ့လိုထိခိုက်နေနိုင်ဆိုတော့မရှိဘူးပေါ့ဒါပေမဲ့ extra effort တွေပို့နည်းနည်းပို့ပြန်တာပေါ့နော်အဲ့လိုမျိုးပေါ့ဟိုဒါ physically ပဲဖြစ် mentally ပဲဖြစ်နည်းနည်းပို့ပြန်တာပေါ့အဲ့ဒါလည်းရှိရပါမယ
်အဲ့ဒါက new normal လို့ပြောလို့ရတာပေါ့ခုနပြောသလိုဒါ new normal မှာ zoom meeting ထိုင်ပြီးတော့မှဒီဟို idea တွေကိုဖလှယ်ရတယ်ရိုက်တဲ့ခါမှလည်းကိုယ်ကပို့ပြီး outside ထုတ်ရတယ်ဆိုတော့ဒါ new normal ပဲပေါ့
ဟုတ်ကဲ့ဟုတ်ကဲ့တချို့ကိစ္စတွေကြာကြာလို့ personally တွေ့ပြီးပြောလာလို့ရှင်လုံးလိုက်လာပို့မြန်တယ်လေခုကြာ new normal ဆိုပြီးခါကြရှင် client တွေမလာလာရင် client ကိုတခါတည်းဟိုရိုင်းနေတဲ့လို့ပုံနေ report တွေတင်သူတို့ဘက်က feedback တွေစာပိုင်းညာအဲ့လိုကြာနည်းချမ်းချာမှုလေးတော့ရှိရပါဘူးလို့လေဟုတ်ကဲ့
အဲ့ဒါရောကိုယ့်အတွက်စိတ်နှောက်ရှက်ဖြစ်စရာလို့မြင်ပါလားရှင
့်ဟာအဲ့လိုတော့မမြင်ပါဘူးကျွန်တော်ကအလုပ်ဆိုတော့ဒီလိုပါပဲအလုပ်မှာတော့ဒီတွေ့တာရဲ့ခက်ခဲမှာပဲအကောင်ဆုံးဘယ်လိုလုပ်မလဲဆိုတာပဲ focus လုပ်ပါတယ်
အခုလိုမျိုးပေါ့နော်ဒီလိုကြုံရတဲ့အခြေအနေကနောက်ပိုင်းဆိုရင်လည်းကိုဗစ်ကဒါတွေကဒါမျိုးတွေအတွေ့အကြုံတွေကဟို new normal လို့မျိုးဖြစ်သွားတော့မယ်လေဆိုတော့အဲ့ဒီပုံမှာရောကိုကအလုပ်ပိုင်းနဲ့ပတ်သက်ပြီးတော့ပေါ့နော်ပို့ပြီးတော့ဒီထက်ပိုအဆင်ပြေအောင်လို့ဘယ်လိုမျိုးပြင်ဆင်ထားတယ်လို့ရောပြောချင်ပါလေရှင့်
အဓိကတော့ကျွန်တော်ခုနကပြောလိုက်သလိုပဲအဓိက safety first ကတော့ပိုအရေးကြီးရပါတော့ဒီခုလိုဖြစ်မှာမဟုတ်တော့ now ဆိုလို့ရှင်လဲဘာဖြစ်အဲ့လိုမျိုး safety အဲ့လိုမျိုးဖြစ်ထားတော့ဘာဖြစ်ပိုပြီးကိုယ်တက်လဲစိတ်ချရတယ်ကိုယ်အဲ့လုံးနေတဲ့ team တစ်ခုလုံးတက်လဲစိတ်ချရပါတော့ဒါပေမဲ့ဒါကြီးကိုခက်ခဲနေနေဆိုတော့လဲဒါ challenge လို့ပဲကျွန်တော်အမြင်နေပါတော့ challenge လို့မြင်တော့ကျွန်တော်အဲ့ဒါပြောရမယ်ဖြစ်ပေါ်လာမှုပုံမှာအကုန်လုံးတက်နိုင်တယ်လို့ခုဘက်ကလုံးနိုင်တယ်လို့ creative ဖြစ်အောင်လောက်ရမှာပဲအဲ့ဒါတော့ကျွန်တော်ကတော့ဘယ်လိုပြောလဲ mentally prepare လုပ်တာပေါ့ဟုတ
်မြန်မာနိုင်ငံက fashion နဲ့စီးပွားရေးကြော်ညာထိတ်တန့်ဓာတ်ပုံဆရာကိုအောင်ကျော်ချွန်း facial design ဖြစ်ပါတယ် new normal မှာစီးပွားရေးကြော်ညာတွေကိုလူမှုကွန်ရက်တွေပေါ်မှာပါကြော်ညာလာတာကြောင့် online ကြော်ညာဓာတ်ပုံတွေအတွက်စိတ်ကူးဖန်တီးမှုတွေပိုလို့ဖြစ်တယ်လို့လည်းကိုအောင်ကျော်ချွန်းကပြောပါတယ်ရှင်ကျွန်မဆုမြတ်ပါပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါအမေရိကန်ပြည်သူကရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်နဲ့ရွေးကောက်ခံဒုသမ္မတကာမလာဟဲရစ်တို့ကတော့တိုင်းမဂ္ဂဇင်းကရွေးချယ်တဲ့ဒီနေ့အတွက်အထူးခြားဆုံးပုဂ္ဂိုလ်နေရာမှာပူရယ်ရရှိသွားပါတယ်စကားတင်နောက်ဆုံးအဆင့်ရောက်သူတွေထဲမှာသူတို့ ਨੇ ရွေးကောက်ပွဲရှင်ပြိုင်ဘက်အမေရိကန်လက်ရှိသမ္မတဒေါ်နယ်ထရမ့်လည်းပါဝင်တာပါသမ္မတဘရက်အိုဘားမားလက်ထက်ဒီမိုကရက်ဒုသမ္မတဖြစ်ခဲ့တဲ့မစ္စတာဘိုင်ဒန် ਨੇ ကယ်လီဖိုးနီးယားအထက်လွှတ်တော်အမတ်ကာမလာဟဲရစ်တို့ရဲ့ဒီရွေးကောက်ပွဲရှင်ပြိုင်မှုဟာကြားမခွဲခြားမှုရောလူမျိုးရေးခွဲခြားမှုရောဒီလိုအတားအဆီးတွေကိုကြော်ဖြတ်နိုင်ခဲ့တာဖြစ်ပါတယ်သူတို့ဟာလက်မှတ်တစ်ခုနဲ့ဆိုလိုတာကတော့ဖြစ်ရတဲ့ခုတွေနဲ့ပြန်လဲတိဆောက်ရေးနဲ့ပြန်လဲတစ်လွင်ဈေးမှုတွေကိုပေါ်ဆောင်ပေးနိုင်တယ်လို့တိုင်းမဲ့စင်းကဒီသတင်းကိုထုတ်ပြန်တဲ့ဒီဇင်ဘာ10ရက်နေ့အွန်လိုင်းကြေညာချက်မှာပြောသွားခဲ့ပါတယ
် We're seeing all over this nation, all cities and all parts of the country, indeed across the world, an outpouring of joy, of hope, renewed faith in tomorrow, bring a better day.
သူတို့ပြောတာကိုအမေရိကန်ပြည်သူကလက်ခံခဲ့ကြတယ်။နှစ်ပေါင်းတရာတွင်မဲဆန္ဒရှင်တွေအများဆုံးမဲလာထည့်ခဲ့ကြတယ်။လူ81တန်းရဲ့မဲတွေရရှိခဲ့တယ်။ဒါဟာသမ္မတရွေးကောက်ပွဲတမိုင်းတစ်လျှောက်မှာအများဆုံးရရှိခဲ့တာပါ။ မစ္စတာထရမ့်ထက်မဲ9တန်းလောက်ပိုရခဲ့ပါတယ်။အကြိမ်နဲ့ရှင်ပြန်ရတဲ့ပြည်နယ်တွေမှာဆိုရင်လည်းအနိုင်ရခဲ့တယ်လို့တိုင်းမဲကစင်းကရေးပါတယ်။အမေရိကန်ပြည်ထောင်စုရဲ့45ရောက်မြောက်သမ္မတဖြစ်တဲ့သမ္မတဒေါ်နယ်ထရမ့်ကတော့သူ့ရဲ့ရွေးကောက်ပွဲတိုင်းသမ္မတဖြစ်ခဲ့တဲ့2016ခုနှစ်က President of the Year အဲဒီနှစ်အတွက်အထူးစားဆုံးပုဂ္ဂိုလ်ဖြစ်တဲ့ရွေးချယ်ခံခဲ့ရပါတယ်။များသောအားဖြင့်ဆိုရင်လည်းရွေးကောက်ခံသမ္မတတွေဟာသူတို့ရွေးကောက်ပွဲနိုင်တဲ့နှစ်တွေမှာ person of the year အဖြစ်နဲ့ရွေးချယ်ခံရလေးရှိပြီးတော့အခုထိဆိုရင်တော့သမရပေါင်းဒဇာစင်လောက်နီးပါးရွေးချယ်ခံရပြီဖြစ်ပါတယ်။ဒါပေမဲ့ဒီနှစ်ထူးခြားချက်ကတော့ဒုတိယသမရရွေးချယ်ခံရတာဒါပထမအဆုံးချိန်ပဲဖြစ်ပါတယ်။အခုဒီနှစ်ရွေးချယ်ခံရတဲ့နောက်ဆုံးစကားတင်ဆင်းမှာသမရထရမ့်လည်းပါဝင်ပြီးတော့တခြားသူနှစ်ဦးကတော့အုပ်စုလိုက်ရွေးချယ်ခံရတဲ့သူတွေဖြစ်ပါတယ်။ကုဆေယောဂအဖွဲ့ရဲ့အကြီးအကဲဖြစ်တဲ့ဒေါက်တာအန်သနီဖောက်ချီနဲ့COVID-19 ကပ်ရောဂါကိုတိုက်ဖြစ်နေတဲ့ကျန်းမာရေးစောင့်ရှောက်သူတွေအုပ်စုကတစုဖြစ်နေပါဝင်ပါတယ်။မေလ29ရက်နေ့ကဖြစ်ပွားခဲ့တဲ့လူမဲမျိုးသား George Floyd ကိုရဲကဖမ်းဆီးစဉ်တေဆုံးသွားခဲ့ရလို့လူမျိုးရေးခွဲခြားမှုကိုဆန့်ကျင်ဆန္ဒပြတဲ့သူတွေကိုတော့တအုပ်ဖြစ်နေသူတို့ထပ်ပြီးရွေးချယ်ပါတယ်။ Person of the Year ဆိုတာနှစ်တစ်နှစ်ရဲ့အထူးခြားဆုံးပုဂ္ဂိုလ်ရွေးချယ်မှုမှာအများသောအားဖြင့်လူပုဂ္ဂိုလ်တိုးချင်းကိုရွေးချယ်တာဖြစ်ပြီးတော့တစ်ခါတလေတော့လေလူအုပ်စုလိုက်အစုဖွဲ့လိုက်ရွေးချယ်လေးရှိပါတယ်။ဒီလိုရွေးချယ်သတ်မှတ်မှုကိုတိုင်းမဲဂဇင်းက1928ခုနှစ်ထဲကစတင်တာဖြစ်ပြီးတော့မနစ်တုန်းကတော့ဆွီဒင်နိုင်ငံကကမ္ဘာဥရုယာတီပြောင်းလဲမှုစံချိန်ရေးဦးဆောင်သူဆေကျော်သက်ကောင်မလေးဂရက်တာသွန်ဘတ်ရရှိခဲ့လို့သူကတော့ဒီလိုမျိုးဂုဏ်ထုခွန်ပုတ်ရရှိသူတွေထဲမှာအငယ်ဆုံးဖြစ်တဲ့စံချိန်တင်ထားတာပါ။တိုင်းမဲဂဇင်းကကိုရီးယားကကမ္ဘာကျော်ပေါ့ပ်ဂီတာအဖွဲ့ဖြစ်တဲ့ BTS ကိုလည်းဒီနှစ်အတွက်အကောင်းဆုံးအနုပညာရှင်ဖြစ်တဲ့ရွေးချယ်ခဲ့ပြီးတော့Los Angeles ကဘတ်စကတ်ဘောအသင်းအားကစားသမား LeBron James ကိုတော့ဒီနေ့အတွက်အကောင်းဆုံးအားကစားသမားဖြစ်နေရွေးချယ်ခဲ့ပါတယ်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find it ဒီတက်ရောင်တွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။ဒီကိပြင်ပြမယ် idiom အသုံးက
black sheep
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက b l a c k black အမဲရောင် s h e e b sheep သို့လုံးကောက်အဓိပ္ပာယ်ကသို့အမဲရောင်ပေါ့ရှင် idiom အသုံးနှုန်းကတော့အသုံးမကျတဲ့လူမျက်နှာအိုးမဲတုတ်တဲ့လူအရှက်ခွဲတဲ့လူလို့ဆိုလိုပါတယ်အထူးသဖြင့်ဆွေမျိုးကုန်မိဘမောင်နှမကုန်ကိုဖျက်သူပေါ့ sheep ဆိုတဲ့အဖြူရောင်ရှိတဲ့တိုးကြားထဲမှာအမဲရောင်တစ်ကောင်ပါနေတယ်ဆိုရင်အဖြူရောင်တိုးအုပ်ရဲ့အလှကိုအစွန်းထင်စေတဲ့အမဲစစ်သဘောပါပဲဒီသုံးနဲ့ပတ်သက်ပြီး George Grove ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Uncle Joe is the black sheep in the family Instead of getting a job all he does is drink too much gamble away any money he gets and chase after women
ဦးလေးဂျိုဟာမိသားစုရဲ့ဂုဏ်သိက္ခာကိုထိခိုက်စေတဲ့လူပါပဲဗျာအလုရှာမဲ့အစာအရက်တွေဖိတော့ပတ်စံကိုလောင်းကစားပစ်တဲ့အပြင်မိမလည်းရှုပ်သေးတယ်လေလို့အထိပယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Uncle Joe is the black sheep in the family Instead of getting a job all he does is drink too much gamble away any money he gets and chase after women
တုံ့မကြတဲ့လူမျက်နှာအိုးမဲတုတ်တဲ့လူအရှက်ခွဲတဲ့လူအထူးသဖြင့်ဆွေမျိုးကုန်မိဘမောင်နှမကုန်ကိုဖျက်သူဆိုရင် idiom အသုံးအရဘယ်လိုပြောမလဲ
black sheep
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့တွေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါက်တာရှင်များရှင်အခုလောဆောင်းနှင်းတွေဝေတဲ့နှစ်တကူရာသီရောက်တိုင်းဒီရာသီကိုခန်းစားရေးဖွဲ့ထားတဲ့သချင်းတွေခရစ်စမတ်တေးသချင်းတွေနဲ့VOA မိသားစုကတစ်ချစ်ပြိတ္တကိုဖျော်ဖြေပေးနေတာပါဒီနေ့ညအတွက်တော့စာအုပ်လှိုင်တည်ဆိုထားတဲ့ဒီဇင်ဘာညဆိုတဲ့တခြင်းနဲ့ဖျော်ဖြေပေးခြင်းပါတယ်ရှင်နားဆင်ကြရအောင်ပါ
ဲပျောက်ဆုံးငါကမင်းနိုင်ငံသူမင်းရင်ထဲမှာပါလေဒီဇင်ဘာညတော့အေးစလုံးခဲ့တဲ့ချိန်တည်းငါလေးစဉ်းစားမရဘူးတယောက်တည်းပဲပေါ့ချစ်လေးတတ်ရှုတိုင်းမှာမင်းကိုလွှမ်းဒီချိန်မင်းတော့တယောက်ယောက်ချစ်ခွင့်ရနေမလားကိုခံစားလိုက်ရတာဆွေးတို့ဝင်းချင်းရညာတာဆွေးတွေ့ခဲ့ပြီနင်းတွေမြန်ဝန်းတွေတို့ဝေးညာတွေရဲ့ဆက်မင်းရှိတော့ခံစားလိုက်ရတာဆွေမြို့နေများတဲ့ပျောက်ဆုံးငါ့ကိုမေးနိုင်ခဲ့သူမင်းရင်ထဲမှာပါလေဒီဇင်ဘာညာတို့အင်းစလုံးခဲ့တဲ့ချိန်တိုင်းငါလေးစဉ်းစားမရဘူးတယောက်တည်းပဲပေါ့ချစ်လေးသက်ရှူတိုင်းမှာမင်းကိုလွှမ်းဒီချိန်မင်းနာတယောက်ယောက်ချစ်ခွင့်ရနေမလားကိုခံစားလိုက်ရတာဆွေးတို့ဝင်ချစ်ရညာတိုင်းဆွေးချွေးခဲ့ပြီးမြင်တွေမြောင်းတွေတို့ဝင်ညာတွေရဲ့ဆက်明知道看咋来呀的水都为吃呀呀的水水也比年对面我对都为人家对夜色明知道看咋来呀的一表多就在地子不吃力要贴过个爸妈不要领着对狗啊表下多肉Do we cheer on your day sweet Drink every night with me and wonder Do we know to yes Mean she don't can zala ya down sweet Do we cheer on your day sweet Drink every night with me and wonder Do we know to yes Mean she don't can zala ya down sweet
ပြီးတော့သတင်းအချင်းချုပ်ကိုကြေညာပေးပါမယ်။ကမ္ဘာဒေသအတော်များများမှာနေစဉ်ကိုဗစ် -19 ရောဂါကူးစက်မှုစန့်ချိန်တင်တိုးလာနေတဲ့အတွက်ရောဂါထိန်းချုပ်နိုင်ဖို့အစိုးရအဖွဲ့တွေဖက်ကကန့်သတ်သားမြစ်ချက်တွေဆက်ပြီးတော့ချမှတ်နေပါတယ်။ဥရောပဖက်မှာတော့ပိုကူသူတိတ္တမ3တန်းကျော်နဲ့သေဆုံးသူ 12,000 ကျော်ရှိတဲ့ဂျာမနီနိုင်ငံမှာတနင်္လာနေ့ကစပြီးတော့ဒုတိယအကြော်ကန့်သတ်မှုတွေပြန်ချမှတ်ထားပါတယ်။ပိုကူစက်မှုပြန်တိုးလာတဲ့တောင်ကိုရီးယားနိုင်ငံဆိုလ်မြို့တစ်ဝိုက်မှာပိုးစစ်ဆေးတဲ့နေရာ130ရှိထားသလိုနောက်ထပ်ပိုးစစ်ဆေးတဲ့နေရာ150တိုးချဲ့ဖွင့်လှစ်မယ်လို့အစိုးရကပြောပါတယ်။ကမ္ဘာမှာပိုကူးသူရောသေဆုံးသူပါအများဆုံးရှိတဲ့အမေရိကန်နိုင်ငံမှာပိုကူးသူ16တန်းကျော်နဲ့သေဆုံးသူက3သိန်းကျော်ပါတယ်။အမေရိကန်ပြည်ရင်ပိုကူးသူဒုတိယအများဆုံးရှိတဲ့အိန္ဒိယမှာတော့ပိုကူးသူ10တန်းနာကပ်နေပါပြီ။ John Hopkins တက္ကသိုလ်စစ်သားအရကမ္ဘာသဝပိုကူးခံရသူ82တန်းကျော်နဲ့သေဆုံးသူက 1.6 တန်းကျော်ရှိပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကာကွယ်ဆေးကိုပထမဆုံးထုတ်ပေးရမယ့်ဦးစားပေးစင်ထက်မှာအင်မျူရောဝန်ထမ်းတွေအပါအဝင်အစ်စ်မြတ်အစိုးရတာဝန်ရှိသူတွေကိုသမ္မတဒေါ်နယ်ထရမ့်ကထည့်သွင်းလိုက်ပါတယ်။အမေရိကန်မှာပိုကူးစက်မှုတိုးလာတဲ့ချိန်မှာကာကွယ်ဆေးအလုံးကြီးနှစ်သတမ6တန်းထုတ်ပေးမယ့်ပထမဦးစားပေးအထောက်ထံမှာကျန်းမာရေးဝန်ထမ်းတွေလူအုံတွေကတက်ကြီးရွယ်အိုတွေကိုထည့်သွင်းထားတာပါ။ အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေအတီးပြုလိုက်တဲ့ Pfizer ရဲ့ကာကွယ်ဆေးတွေကိုမီရှိဂန်ပြည်နယ်ကလမဇူဆက်ယုံကနေအေးလွန်ခံတွင်တဲ့တင်းငွေတွေကနိုင်ငံတော်ကိုလေကြောင်းလိုင်းတွေနဲ့ပို့ဆောင်ပေးခဲ့ပါတယ်။နှစ်ကြိမ်ထိုးဖို့လိုအပ်တဲ့ COVID ကာကွယ်ဆေးကိုဒီဇင်ဘာလကုန်လမှာအမေရိကန်တန်း20လောက်ထိထိုးပေးနိုင်ခြင်းရှိတယ်လို့လည်း FDA ကပြောပါတယ်။ပြည်ပအစိုးရကိုစားလောက်ကင်ပေးနေတဲ့ hacker တွေကအမေရိကန်အဖွဲ့အစည်းအတော်များများရဲ့ကွန်ပျူတာတွေကို online ကနေထိုးဖောက်ဝင်ရောက်ခဲ့ကြတယ်လို့သမ္မတ Donald Trump အစိုးရအဖွဲ့ကတင်းငွေတွေမှာအတိအမှတ်ပြောကြားခဲ့ပါတယ်။အမေရိကန်ဘာသာရေးနဲ့စီးပွားရေးဌာနကိုစိုက်ဘာတိုက်ခိုက်ခံရတဲ့ဖြစ်ရပ်နောက်မှာရုရှားနိုင်ငံရှိနေတယ်လို့ကြွမ်းကျင်သူတွေကယုံကြည်နေပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လာပါစေရှင်။ကျေးဇူးပါ။
This program has come to you from the Voice of America, Washington.